Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတာရရှင်များခင်ဗျာ VOR American တန်ခါနေ2025ခုနှစ် February 29ရက်ကြာတာရင်းညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ Flightometer 1925 30ကနေနားဆင်နိုင်တာအပြင် VOR ရဲ့ website Facebook YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ချိန်တွင်တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီဒီညစီစဉ်မှုကတော့ကျွန်တော်ဝင်းမြန်ပါ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးတော်ပါဒီကနေ့သတင်းတွေကိုကိုဝင်းမင်းနဲ့ပဲအတူတင်ပြပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင်အမေရိကန်ပြည်ထောင်စုအစိုးရဝန်ထမ်းတွေကိုနောက်ထပ်အများအပြားရှော့ချဖို့သမ္မတထရန့်ကအမိန့်ပေးပါတယ်ယူကရိန်းကနေမြေရှားတပ်တွေကိုအမေရိကန်ကရယူဖို့သဘောတူညီချက်စာချုပ်လက်မှတ်ထိုးနိုင်ဖို့ရှိတယ်လို့သမ္မတထရန့်ကပြောပါတယ်တက္ကသိုလ်ရေးသားလန်ကဒေါအောင်ဆန်းစုကြည်မိသားစုအမွေဆိုင်အိမ်ကိုနောက်ထပ်ဈေးလျှော့လေးလံတင်ဖို့ကြိုးပမ်းနေပါတယ်အဲဒီလိုနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါကိုစမိုးကျော်ရေအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်ခုနကပြောသလိုယူကရိန်းနဲ့အမေရိကန်သမ္မတတို့အမြေရှားတပ်တူဆိုင်ရာသဘောတူညီချက်လက်မှတ်ရေးထိုးတော့မှာပါနောက်ဂါဇာမာလို့ဖယ်ရှားခရမ်းမှာအနောက်ဘက်ကန်ဒေသခံတွေစိုးရိမ်နေပါတယ်နောက်မြန်မာဘက်မြဝတီကအွန်လိုင်းငွေလိမ်ကန်ကအင်ဒိုနီးရှားတချို့ပြန်ပို့တာပေါ်တော့ပါဝင်ကူညီနေသူက
တိုင်ရုံးနဲ့ကျွန်တော်တို့ဒီဘက်က DSI နေနဲ့ဒီ victim တွေထွက်လာဖို့အတွက်အမြဲတမ်းကြိုးစားခဲ့တာဘယ်တော့မှအောင်မြင်မှုမရှိခဲ့ဘူးဒီလိုမျိုး crackdown မလုပ်ခဲ့ဘူးဆိုလို့ရှိရင်ဒီလူတွေကဘယ်လို့မှထွက်လာမယ်နဲ့မှမရှိဘူ
းဒီသတင်းလာပြီးမှတော့ကျက်သားရင်းညပတ်စင်ကားတွေဖြစ်တဲ့ဥအောင်ခေရဲ့မြမရေးတုံသက်ချက်နောက်ဂျမိုင်းနဲ့တိုင်းသတင်းလွှားတွေစက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန်းရောက်တဲ့တွေကိုကိုစော်မိုးကျော်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအစိုးရဌာနတွေမှာဝန်ထမ်းတွေကိုနောက်ထပ်တိတိတသာရှော့ချဖို့သမ္မတဒေါ်နယ်ထရန့်က Federal Agency တွေကိုဗိုလ်ထူးနေကအမိန့်ပေးပါတယ် Federal အစိုးရဝန်ထမ်းတွေတိတိတသာရှော့ချမဲ့အစီအစဉ်ကိုမတ်လ13ရက်နေ့နောက်ဆုံးထားတင်ပြဖို့ Trump အစိုးရကအစိုးရဌာနအသီးသီးကိုညွှန်ကြားစာပေးပို့ခဲ့ပါတယ်အစိုးရအသုံးစရိတ်ဆိုင်ရာအင်ပြူတော်ညွှန်ကြားရေးမှူး Russell Vouch နဲ့အစိုးရဝန်ထမ်းစီမံခန့်ခွဲရေးမှူးရုံး OPM ကယာယီအကြီးအကဲ Charles Ezell တို့ကညွှန်ကြားစာကိုလက်မှတ်ရေးထိုးထားပါတယ်။လောလောဆယ်အထိအလုပ်ပြုခံရတဲ့သူတွေကအလုပ်အသက်တစ်နှစ်အောက်အစမ်းကန့်ကာလဝန်ထမ်းတွေဖြစ်ပါတယ်။အခုနောက်တစ်ခေါက်မှာတော့လုံသက်ရင်ဝန်ထမ်းတွေအပါအဝင်အများအပြားကိုရှော့ချဖို့စီစဉ်မှာဖြစ်ပါတယ်။သမ္မတ Trump ဒုတိယအကြိမ်သမ္မတတာဝန်ယူခဲ့ပြီးချိန်ကစလို့ပြည်ထောင်စုအစိုးရဝန်ထမ်းနှစ်တသမ3တန်းတဲကအလုပ်ပြုခံရသူဒါမှမဟုတ်ငွေကြေးမလုံးနဲ့အလုတ်ထွက်ခဲ့ရသူတသန်းလောက်ရှိပါတယ်အစိုးရလုပ်ငန်းတွေမြန်မြန်ဆန်ဆန်ထိရောက်ရင်းနဲ့ဖက်ဒရယ်အစိုးရအသုံးစရိတ်တိတိတသာရှော့ချရေးအတွက်လှုပ်ဆောင်မှုသမရတာဝန်ပေးထားတဲ့ဘီလီယန်နာတထရီအီလွန်မတ်ရဲ့လှုပ်ဆောင်မှုတွေကိုအင်ဗျူရောဗိုလ်ထူးနေကအင်ဗျူရောမှာကျင်းပခဲ့တဲ့ကက်ဘိနက်ဝန်ထမ်းအဖွဲ့အစည်းအဝေးအတွင်သမရထရန့်ကချီးကျူးပြောဆိုခဲ့ပါတယ်
အမေရိကန်နိုင်ငံသားအကူအညီပြန်ပေးဖို့တရားသူကြီးတူဆုံးဖြတ်ကာလကိုတရားရုံးချုပ်ကဆိုင်းငံ့လိုက်ပါပြီနိုင်ငံတကာထောက်ပံ့တွေပေးမဲ့ဂတိကဝတ်တွေအတိုင်းဗိုလ်ထူးညသကောင်ရံမတိုင်မီချက်ချင်းပြန်ပေးရမယ်လို့ပြည်တော်စုတရားသူကြီးတယောက်ရဲ့ဆုံးဖြတ်ချက်ကိုပြည်တော်စုတရားရုံးချုပ်တရားသူကြီးဂျွန်ရောဘတ်စ်ကဆိုင်းငံ့ထားလိုက်တာပါကွန်ထရက်သို့မဟုတ် grant သဘောတူညီချက်နဲ့ပေးထားတဲ့နိုင်ငံသားအကူအညီငွေချေးတွေကိုဗိုလ်ထူးညသကောင်ကျော်မတိုင်ခင်ပြန်ပေးဖို့ဝါရှင်တန်မြို့တော် KI တရားရုံးတရားသူကြီး MRL ကအမိန့်ချထားခဲ့တာပါဒါပေမဲ့ဒီဆုံးဖြတ်ချက်အမိန့်ကိုဆိုင်းငံ့ထားဖို့တရားရုံးချုပ်တရားသူကြီးဂျွန်ရောဘတ်စ်ဆာဗိုလ်ထူးနေကဆုံးဖြတ်ခဲ့ပါတယ်။ KI တရားသူကြီးအလီရဲ့အမိန့်ကိုအစိုးရဘက်ကတရားဝင်ကန့်ကွက်ချက်တင်တာကိုစောင့်ဆိုင်းဖို့တရားရုံးကိုအချိန်တိုးပေးလိုက်တာလည်းဖြစ်ပါတယ်။ဒါအပြင်တရားလူအဖွဲ့အစည်းတွေဖြစ်တဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအကူအညီပေးရေးအေဂျင်စီ USAID ကဖြစ်စေ American နိုင်ငံရဲ့ဝန်ကြီးဌာနကဖြစ်စေအကူအညီတွေလက်ခံရရှိထားတဲ့အဖွဲ့တွေရဲ့တုံ့ပြန်ချက်ကိုလည်းတရားရုံးချုပ်တရားသူကြီးရောဘတ်စ်ဆာတောင်းထားပြီးတောက်ကြာနေလည်းမတိုင်မီတင်ပြဖို့အမိန့်ထုတ်ထားပါတယ်ခင်ဗျာ
ယူကရိန်းကမြေရှားတပ်ထုတွေအမေရိကန်ကိုရယူခွင့်ပေးမယ်သဘောတူညီချက်ကိုယူကရိန်းသမ္မတနဲ့လက်မှတ်ရေးထိုးဖို့ရှိတယ်လို့သမ္မတဒေါ်နယ်ထရန့်ကဗိုလ်ထူးနေတော့မှပြောဆိုခဲ့ပါတယ်ရုရှားကိုတိုက်နေတဲ့ယူကရိန်းစစ်ပွဲအတွက်အမေရိကန်ကပေးထားတဲ့စီးရီးအကူအညီတွေအတွက်ယူကရိန်းဘက်ကကုန်ကျစရိတ်ပြန်ပေးတဲ့အနေနဲ့မြေရှားတပ်ထုတွေကိုပေးရမယ့်သဘောတူညီချက်ဖြစ်တယ်လို့သမ္မတထရန့်ကပြောကြားခဲ့ပါတယ်မနေ့ပံတောက်ကြာနေ February 28ရက်နေ့ကျရင်သမ္မတ ဗလာဒီမာဇာလင်စကီအိမ်မျိုးတော်ကိုလာရောက်ပြီးသဘောတူညီချက်လက်မှတ်ရေးထိုးမှာဖြစ်တယ်လို့စစ်ပွဲနဲ့ပတ်သက်ပြီးတော့ဆွေးနွေးမှာဖြစ်တယ်လို့လည်း February 26ရက်နေ့ဗုဒ္ဓဟူးနေ့ကကျင်းပခဲ့တဲ့ပထမအဦးဆုံးအကြိမ်အစိုးရဝန်ကြီးများအစည်းအဝေးမှာသမရထရန်ကပြောကြားခဲ့တာပါ။ဒီသဘောတူညီချက်ကြောင့်အလွန်အကျိုးများရရှိမှာဖြစ်တယ်လို့လည်းပြောပါတယ်ဒါပေမဲ့ဦးစားပေးရွယ်ချက်ကတော့တိမ့်နဲ့ချီတဲ့ရုရှားတပ်ဖွဲ့ဝင်တွေယူကရိန်းရဲသားတွေတည်ဆုံးသေးတဲ့စစ်ပွဲအဆုံးသတ်ရေးဖြစ်တယ်လို့သမရထရန်ကပြောပါတယ်ယူကရိန်းတပ်ဖွဲ့ဝင်တွေအတွက်အမေရိကန်ကဒေါ်လာဘီလျံ100ကျော်ဖို့လက်နက်အကူအညီတွေပေးခဲ့ပြီးဒီလက်နက်တွေသာမရှိဘူးဆိုရင်ယူကရိန်းအနေနဲ့ခုခံနိုင်မှာမဟုတ်ဘူးလို့သမရထရန်ကပြောဆိုခဲ့ပါတယ
်ဟာမတ်စ်အနေနဲ့တစ်စက္ကန့်၄ဦးအလောင်းကိုပြန်ပို့လိုက်ပြီးအစ္စရေးကလည်းပါလက်စတိုင်းအကျဉ်းသားပြန်လွှတ်ပေးလိုက်ပါတယ်အမေရိကန်ပြည်ထောင်စုကအကြမ်းဖက်အဖွဲ့လိုသတ်မှတ်ထားတဲ့ဟာမတ်ကဖမ်းဆီးထားစဉ်တည်ဆုံသွားတဲ့အစ္စရေးတစ်စက္ကန့်၄ဦးရဲ့ရုပ်လောင်းတွေကိုဒီနေ့ချက်သားရီမနက်ပိုင်းမှာဂါဇာမှာရှိတဲ့ချက်ချင်းတွေအဖွဲ့ကနေတဆင့်ပြန်ပေးပို့ခဲ့တာပါအပြန်အလှန်အပြင်အစ္စရေးကလည်းယာနဲ့ချီတဲ့ပါလက်စတိုင်းကျဉ်းသားတွေကိုပြန်လွှတ်ပေးခဲ့ပါတယ်ဒါဟာလာမယ့်စနေနေ့မှာကုန်ဆုံးတော့မယ့်အစ္စရေးဟာမတ်အပြစ်ခတ်ရေးစေသဘောတူညီမှုပထမအဆင့်မပြီးဆုံးခင်ရပ်ပိုင်းလိုမှာအကျဉ်းသားတွေအလဲလဲလုပ်လိုက်တာပါပထမအဆင့်သဘောတူညီချက်ရဟာမတ်စ်ဘက်ကယုံလောင်း၈လောင်းပါဝင်အစ္စရေးတစ်စက္ကန့်33လွှတ်ပေးခဲ့ပြီးအစ္စရေးဘက်ကလည်းဖမ်းဆီးထားတဲ့ပါလက်စတိုင်း2000နီးပါးကိုလွှတ်ပေးခဲ့ပါတယ်ခင်ဗျာ
ပြည်ရေးအမေရိကန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.19kHz 15539 9.25kHz 11683 9.30 9.30kHz 66693တို့အပြင်စနေတနင်္ဂနွေမှာလိုင်းလက်မီတာ190kHz 1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ကြာသပတေးနေ့ညပဲ VOA ရဲ့သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်။ဒေါ်ဆန်းစုကြည်မိသားစုအမွေဆိုင်အိမ်ဖြစ်တဲ့ရန်ကုန်တက္ကသိုလ်ရိပ်သာလန်းကနေအိမ်ကို28ဘီလီယံကျပ်ဈေးထပ်လျှော့ပြီးနောက်တစ်ကြိမ်လေးလံတင်ဖို့အကိုဖြစ်သူဦးအောင်ဆန်းဦးဘက်ကစူးစမ်းနေပါတယ်။အမှန်54တက္ကသိုလ်ရိပ်သာလန်းနေအိမ်ကို3ကြိမ်လေးလံပြစ်ခတ်ပေမဲ့ဝယ်သူမရှိတာကြောင့်လေးလံချမ်းခင်းစေကျပ်ငွေ298ဘီလီယံကနေကျပ်ငွေ280ဘီလီယံအထိရှော့ချပြီးလေးလံတင်ဖို့ဦးအောင်ဆန်းဦးဘက်ကရှိနေတကတရားရုံးကိုတင်ပြခဲ့ပါတယ်။ဒီအငွေဆိုင်အိမ်ချမ်းကြီးကိုကျပ်ငွေ315ဘီလီယံနဲ့2024ခုနှစ်မတ်လ20ရက်နေ့ကပထမအဦးဆုံးကြိမ်လေးလံတင်ခဲ့တာဖြစ်ပါတယ်။အဲ့ဒီကတည်းကဝယ်သူမရှိတဲ့အတွက်ဈေးကျဉ်ကျဉ်လျှော့ပြီးလေးလံပြစ်ဖို့စူးစမ်းနေတာအခုဒီချိန်က4ကြိမ်မြောက်ဖြစ်ပါတယ်။နေ့ရှိတောင်တန်းကြားခံနေရဆဲဖြစ်တဲ့ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေအဖွဲ့တွေကတော့ဥအောင်ဆန်းဦးရှေ့နေတွေတင်ပြလာတဲ့ဈေးနှုန်းနဲ့ပတ်သက်လို့ရှေ့သတင်းပတ်ကြာတာပရင်းနဲ့ယုံချင်းကြရင်ကန့်ကွက်ဖို့ပြင်ဆင်နေတယ်လို့ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေနဲ့နှိဆက်သူတွေကပြောပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ရှင်းနေအဖွဲ့ကတော့ဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်မရသေးတဲ့အပြင်ဒေါအောင်ဆန်းစုကြည်မရှိသေးပဲတရားရုံးကလေးလံဆွဲခွင့်ပေးတဲ့ဥပဒေကိုလည်းပေးတာကိုလည်းဥပဒေနဲ့မညှိချုပ်ဘူးလို့တရားရုံးမှာတောက်လျှောက်ကန့်ကွက်ခဲ့ပေမဲ့တရားရုံးဘက်ကထပ်သွင်းစဉ်းစားခြင်းမရှိပါဘူးအမှုတပ်ပတ်သက်တဲ့တိုင်ပင်ဆွေးနွေးရမှုလုပ်ရမှာကြောင့်ဒေါအောင်ဆန်းစုကြည်နဲ့လူချင်းတွေ့ဖို့ရှင်းနေအဖွဲ့ကစစ်ကောင်စီကိုအကြမ်းကြီးတင်ပြပေမဲ့လည်းအခုထက်တိတော့တွေ့ခွင့်မရသေးပါဘူး
ထိုင်းမြန်မာနယ်စပ်ငွေလိန်ခန်းကဂျပန်နိုင်ငံသား20ပျောက်သွားတာရှာမတွေ့သေးဘူးလို့ကရင်နယ်ခြားဆောင်တပ်ပြောလိုက်ပါတယ်။ထိုင်းနယ်စပ်မြန်မာနိုင်ငံမြောက်ပြည်မြို့နီးအွန်လိုင်းငွေလိန်ငွေချေးလိန်လေတဲ့ဂိုင်းတွေစီကနေဂျပန်နိုင်ငံသား20ပဲရောက်နေတယ်ဆိုတာမသိရသေးဘူးလို့ရှာဖွေခဲ့တဲ့ကရင်နယ်ခြားဆောင်တပ်ဖွဲ့ BGF ကဗိုလ်ထုနေ့ကပြောတာကိုကျူတိုသတင်းမှာဖော်ပြလိုက်တာပါ။ဂျပန်နိုင်ငံသား20ထဲမှာ10ရဟောမြောက်ပြည်မြို့နီးအွန်လိုင်းငွေချေးလိန်လေတဲ့နေရာတွေကို BGF အဖွဲ့အင်္ဂါနေ့ကရှာဖွေတဲ့အချိန်ထွက်ပြေးသွားပုံရတယ်လို့ကင်းနယ်ခြားဆောင်တပ်ဖွဲ့ကပြောပါတယ်ဂျပန်နိုင်ငံသားတွေဟာရာစုခိုင်းတွေမှာပါဝင်လုပ်ကိုင်သူတွေဒါမှမဟုတ်အတင်းကျပ်ခိုင်းစေခံရသူတွေဖြစ်တယ်လို့လည်း BGF အဖွဲ့ကပြောထားပါတယ်ဂျပန်အစိုးရထိတ်တန့်ပြောခွင့်ရကတော့ဂျပန်အစိုးရအနေနဲ့သူ့နိုင်ငံသားတွေနဲ့ပတ်သက်လို့သတင်းမရပဲဒီကိစ္စကိုအလင်းနဲ့ထားတယ်လို့ထိုင်းမြန်မာတာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့မနေ့ကသတင်းတောက်တွေကိုပြောခဲ့ပါတယ်ခင်ဗျာ
ဗီယက်နမ်မှာအစိုးရကိုဝေဖန်တဲ့အတွက်ဆိုကလူသိများတဲ့တတိပုဂ္ဂလသတင်းသမားတဦးကိုထောင်ဒဏ်2နှစ်နဲ့6လအပြစ်ချလိုက်ပါတယ်။ကလောင်အမီဟွီဒူးလို့ခေါ်ပြီးခေါ်တဲ့ထောင်ဝီဆန်ကို Facebook လူမှုကွန်ရက်မှာဗီယက်နမ်အစိုးရနဲ့ကွန်မြူနတီပါတီခေါင်းဆောင်တွေကိုဝေဖန်ပုတ်ခတ်တဲ့အတွက်ဆိုကဟန်ရိုင်းမြို့တရားရုံးကနေထောင်ဒဏ်ချမှတ်လိုက်တာဖြစ်ပါတယ်။ Facebook ပေါ်မှာရေးသားခဲ့တဲ့စောင်းပါ73ပုဒ်ဟာမှတ်ချက်ပြုသူတုံ့ပြန်သူထပ်ဆင့်မျှဝေသူအများအပြားရှိတာကြောင့်တည်ငြိမ်မှုကိုပြပြားစေတဲ့အတွက်အခုလိုထောင်ဒဏ်အပြစ်ပေးလိုက်တာလို့ VNN အစိုးရသတင်းဌာနကနေကြေညာပါဗျ။ We too are သူရဲ့ Facebook လူမှုကွန်ရက်မှာ VN ကွန်မြူနီခေါင်းဆောင်တွေရဲ့အာဂရိလိုက်စားမှုသတင်းမီဒီယာတွေအပေါ်ထိန်းချုပ်မှုတရုတ်နဲ့ဆက်နွယ်ပတ်သက်မှုစတာတွေကိုဝေဖန်ရေးသားလေးရှိပါတယ်အသက်63နှစ်ရှိပြီဖြစ်တဲ့ဝေတူဟာစစ်မှုထမ်းဟောင်းတဦးဖြစ်ပြီးရခိုင်အစိုးရသတင်းစာမှာလောက်ကန်ခဲ့ဘူးသူတူလည်းဖြစ်ပါတယ
်မြောက်ကိုရီးယားဟာခရစ်ပတိုငွေကြေး1ဘီလီယံကျော်ခိုးယူမှုနောက်ကွယ်မှာပါခဲ့တယ်လို့အမေရိကန်ကဆွဆွဲလိုက်ပါတယ်ဒေါ်လာ 1.5 ဘီလီယံတန်ဖိုးရှိတဲ့ digital ပိုင်ဆိုင်မှုတွေကိုမြောက်ကိုရီးယားကခိုးယူခဲ့တယ်လို့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရို FBI ကဆွဆွဲလိုက်တာပါဒါဟာ online digital ငွေကြေးသမိုင်းမှာပထမပမာဏအများဆုံးခိုးယူမှုဖြစ်ပါတယ် online digital crypto ငွေကြေးအရောင်းဝယ်လုပ်တဲ့ Bybit ကနေခိုးယူမှုမှာမြောက်ကိုရီးယားတာဝန်ရှိတယ်လို့ FBI ကဖေဖော်ဝါရီလ26ရက်နေ့မှာပြောခဲ့တာပါLazarus အဖွဲ့လိုလည်းတည်ကြတဲ့ trader အဖွဲ့ကခိုးယူမှုတွေလုပ်ခဲ့တာလို့ FBI ကပြောပါတယ်ခိုးယူရရှိလာတဲ့ digital ပိုင်ဆိုင်မှုတချို့ကို bitcoin bitcoin digital ငွေကြေးအဖြစ်ပြောင်းလိုက်ပြီးတချို့ကတော့ blockchain online digital ငွေကြေးအစမှာ account ထောင်နဲ့ရှိခွဲထားတာဖြစ်တယ်လို့ FBI ကပြောပါတယ်နောက်ပိုင်းကျရင်တရားဝင်ငွေပြူဖြစ်လာအောင်ကြိုးစားမယ်လို့ယူဆတယ်လို့လည်းဆိုပါတယ်ခင်ဗျာမင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VOA American သံကန်လေးစတာရင်းညသတင်းတွေကိုကိုစော်မိုးကျော်နဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေဆက်တိုက်ပါပထမဆုံးကတော့ American နဲ့ Ukraine တို့မြေရှားသတ္တုဆိုင်ရာသဘောတူညီချက်လက်မှတ်ရေးထိုးဖို့ရှိတာပါ Ukraine ကမြေရှားသတ္တုတွေကို American အနေနဲ့ရယူနိုင်မဲ့သဘောတူညီချက်ကိုလက်မှတ်ထိုးဖို့ Ukraine သမ္မတ Volodymyr Zelensky က American သမ္မတအင်ပီရိုကိုတောက်ကြနေမှာလာရောက်မှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်ဒါပေမဲ့လည်းဆွေးနွေးဖို့ကိစ္စတချို့ကျန်နေသေးတယ်လို့လည်းယူကရိန်းသမ္မတဘက်ကပြောထားပါတယ်ဒီအကြောင်းအနစ်တာဘာဝဲသတင်းပေးပို့ထားတာကိုကိုငင်းချမ်းပြောပြပေးပါဦးခင်ဗျာ
ယူကရိန်းသမ္မတဟာတောက်ကြနေမှာအမေရိကန်သမ္မတအင်ပီရိုကိုရောက်လာပြီးဒက်တတုသဘောတူညီချက်ကိုလက်မှတ်ရေးထိုးဖို့ရှိတာကြောင့်သဘောတူညီချက်ရဖို့နှီးပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်ဒီဆွေးနွေးနေတဲ့သဘောတူညီချက်ဟာယူကရိန်းကမြေရှားတပ်တုတွေအပေါ်အမေရိကန်အနေနဲ့ရယူခွင့်ရှိမှာဖြစ်ပြီး၃နှစ်ကျော်လာပြီဖြစ်တဲ့ရုရှားကျူးကျော်စစ်ကိုခုခံဖို့အမေရိကန်ရဲ့ထောက်ပံ့မှုတွေအပေါ်ပြန်ပေးတာလည်းဖြစ်ပါတယ်။သမ္မတထရန့်က
မြေရှားတပ်တုနောက်ဒီတခြားကိစ္စတွေနဲ့ပတ်သက်ပြီးတော့အလွန်ကြီးတဲ့သဘောတူညီချက်ကြီးတစ်ခုကျွန်တော်တို့လက်မှတ်ရေးထိုးဖို့ရှိပါတယ
်။ဒါပေမဲ့လည်းယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကလက်ရှိသဘောတူညီချက်မှာမပါတဲ့အရေးကြီးတဲ့တစ်ချက်ကိုထောက်ပြပါရယ်ဒါကတော့ယူကရိန်းလုံခြုံရေးကိုအာမခံဖို့ပါပြီးခဲ့တဲ့ဗုဒ္ဓဘူးနေ့တုန်းကတော့ယူကရိန်းနေအဓိကလိုချင်တဲ့မျှော်လင့်ချက်ကိုထရမ့်ကပယ်ချထားပါရယ်ဒါကတော့ NATO အဖွဲ့ဝင်ဖြစ်ဖို့ပါသမ္မတဇယ်လန်စကီက
In this deal there are only you know basic things about that
အခုသဘောတူညီချက်မှာအခြေခံကိစ္စတွေဖြစ်တဲ့လုံခြုံရေးသဘောတူညီချက်လို့ကိစ္စတွေပါဝင်ပါတယ်ဒါပေမဲ့လည်းကျွန်တော်ကတော့အဲ့ဒါအဓိကမဟုတ်ဘူးလို့ထင်ပါတယ်နောက်လာမယ့်အဆင့်ကအဓိကပါနာဂမလုံချုံရေးအာမခံချက်မရှိရင်ကျွန်တော်တို့မှာတရားမျှတတဲ့ငြိမ်းချမ်းရေးရှိမှာမဟုတ်ပါဘူး။ထရမ့်ပြောနေတဲ့အပြစ်ရဲ့ရေးဆိုတာလည်းတကယ်ရှိမှာမဟုတ်ပါဘူး။အဲ့ဒါမရှိဘူးဆိုရင်ဘာမှလည်းအလုပ်ဖြစ်မှာမဟုတ်ပါဘူး။ကျွန်တော်တို့မှာဘာမှလည်းရှိမှာမဟုတ်ပါဘူ
း။ဒက်တတုသဘောတူညီချက်ကဇယ်လန်စကီအဆိုပြုထားတဲ့မူလငြိမ်းချမ်းရေးအစီအစဉ်ရဲ့အစိတ်အပိုင်းပဲလို့ဂျာမန်မာရှယ်ရန်ပုံငွေအဖွဲ့ကအိုလီနာပရိုကိုပန်ကိုကပြောပါတယ
်။ It is difficult for the Ukrainian government to completely go back on the offer
Ukraine အစိုးရအနေနဲ့ကမ်းလှမ်းချက်ကိုလုံးဝနောက်ပြန်ဆုတ်ဖို့တိတ်ခတ်ခဲ့ပါတယ်စိတ်မကောင်းစရာ Ukraine ဆိုပြချက်ကိုတုံ့ပြန်ပြီးကမ်းလှမ်းတဲ့သဘောတူညီချက်မူကြမ်းကစိတ်ပြက်စရာတစ်ဖက်သက်ကြီးဖြစ်ခဲ့ပါတယ်ဒါပေမဲ့လည်းအခုတော့သဘောတူညီချက်ကပို့ပြီးတော့မျှတသွားပုံရတာကြောင့် Ukraine အစိုးရအနေနဲ့လည်းလက်မှတ်ထိုးဖို့အစဉ်သင့်ပ
ါ to sign it
သဘောတူညီချက်ကိုလက်မှတ်မထိုးခင်မှာအသေးစိတ်ညှိနှိုင်းတာတချို့ရှိလာနိုင်တယ်လို့မျှော်လင့်ထားတဲ့အကြောင်းယူကရိန်းဗန်နာရေးဝန်ကြီးအကြံပေးဟောင်းလည်းဖြစ်တဲ့ပရိုကိုပန်ကိုကပြောပါတယ
် There is some progress in terms of mentioning guarantees as a factor but it will have
အာမခန္ဓာကိုအခြားတစ်ခုအနေနဲ့ဖော်ပြထားတာကလည်းတိုးတက်မှုတချို့ရှိပါတယ်ဒါပေမဲ့လည်းနောက်ဆုံးသဘောတူညီချက်မှာဒီထက်အသေးစိတ်ပါဝင်ရမှာပါအခုလက်ရှိမှာတော့လုံခြုံရေးနဲ့ယင်းနှိမ့်နှံမှုကြားဆက်ဆက်မှုတိတိကျကျရှိတယ်လို့ပြောမထားပါဘူးအခုအချိန်မှာတော့ဒါဟာလုံခြုံရေးသဘောတူညီချက်မဟုတ်ဘဲယင်းနှိမ့်နှံမှုသဘောတူညီချက်ပဲဖြစ်ပုံရပါတယ
်အခုရက်ဆက်ကြမ်းကြုတ်တဲ့စစ်ပွဲအဆုံးမသက်ခင်မှာတခြားအသေးစိတ်သဘောတူရမှာတွေလည်းရှိပါတယ်အခုအချိန်မှာရုရှားဟာနိုင်ငံတကာကအတိမတ်ပြုထားတဲ့ယူကရိန်းပိုင်နဲ့၅ပုံတပုံကိုထိန်းချုပ်ထားပြီးတော့ငြိမ်းချမ်းစွာဖြေရှင်းဖို့သဘောတူညီချက်ရှိလာရင်တောင်ဒါတွေကိုပြန်မပေးဘူးလို့ ကြိမ်းဝါထားပါတယ်ခင်ဗျာ
။သဘောတူညီချက်ယူကရိန်းနဲ့အမေရိကန်သမ္မတတို့လက်မှတ်ထိုးဖို့ရှိတာကိုကြီးချမ်းပြောပြခဲ့တာပါ။အခုတော့ဂါဇာမှာလူဖိရှားခံရမှာအနောက်ဘက်ကဒေသခံတွေစိုးရိမ်တာပါ။ဂျော်ဒန်မြေနောက်ဘက်ကဒေသကဂျနင်းမြို့မှာရှိတဲ့ဂျနင်းဒုက္ခသည်စခန်းကိုအစ္စရေးတပ်တွေကရှင်းလင်းနေတဲ့အပြင်အဲ့ဒီမှာတာရှီအခြေချဖို့ပြင်လာတာတွေ့ရလို့ပါလက်စတိုင်းဒေသခံတွေကသူတို့ကလည်းဂါဇာမှာလှုပ်တဲ့နေတိုင်းအစ္စရေးကဖိရှားမှာကိုစိုးရိမ်နေကြပါတယ်။ Riders သတင်းကိုအခြေခံပြီးဒေါက်ခင်မျိုးသက်ပြောပြပေးပါအောင်ခင်ဗျာ
။နောက်ဘက်ကဒေသကဂျနင်းဒုက္ခသည်စခန်းမှာအစ္စရေးကဘူဒိုဇာဆက်ကြီးတွေနဲ့ရှင်းလင်းနေတဲ့အပြင်အရင်ကစီကားခဲ့တဲ့လမ်းမကြီးအတိုင်းလမ်းကိုချဲ့ပြီးဖောက်နေပါတယ်။အစ္စရေးနဲ့ဟမတ်စ်တို့ကြား15လကြာစစ်ပွဲအပြစ်ရဖို့သဘောတူညီချက်ရခဲ့ပြီးနောက်တနေ့မှာပဲအနောက်ဘက်ကဒေသမြောက်ပိုင်းမှာအစ္စရေးကထိုးစစ်စတင်ခဲ့တဲ့အတွက်ဂျန်နင်နဲ့အနာကတူကမ်မြို့တွေကနေပါလက်စတိုင်းဒေသက4000ထက်မနည်းအိုးအင်ဆွန့်ခွာထွက်ပြေးခဲ့ရပါတယ်။جنن ميوليه بيوغنيا باشيا مادنهن كارو
لكن المناظر اللي شفناها يعني
تقول مين يا را كارو جنن دوكا دي سكان ها جباليا سكان لو فيت لا دا با نين دي مياجي اپسي كان ا دي يا ني چي بي لوما اپسي توا دا با اكو لو ما اپسي دي دي اين دي لي مي شو كان يا با دي اكو مي ملان بي جان دي دا دي لي اپسي كان يا با دي اكو سو يين جنن دوكا دي سكان ما ني ري دو دي كو اسري تات دي كا اپين ٹھن ٹائ کھائ ني دا جاو سكان ما لو ني لو ميا رو با او
لا بي اپسي دي اسري بودوزا كا 12 لون ٹھن ما ني شي ني دي لو بيو با دي ဒီစခန်းဟာပါလက်စတိုင်းတွေနတ်ဘာလို့ခေါ်တဲ့အစ္စရေးတွေနိုင်ငံစတဲ့ထူထောင်ချင်း1948ခုနှစ်စစ်ပွဲအတွင်းနေအိမ်တွေကနေနှင်အထောက်ခံရတဲ့ပါလက်စတိုင်းတွေရဲ့အမျိုးအနွယ်အဆက်ဆက်နေအိမ်တွေဆောက်မြို့တည်ထားတဲ့နေရာဖြစ်ပါတယ်။ဒီနေရာမှာကာလတရှိနေထိုင်ဖို့အခုဆိုအစ္စရေးစစ်တပ်အင်ဂျင်နီယာအဖွဲ့တွေကပြင်ဆင်နေတာတွေ့ရတယ်လို့လည်းပြောပါတယ်။အခုလိုပြင်ဆင်နေမှုနဲ့ပတ်သက်ပြီး February 23ရက်နေ့ကတော့Israel ကကွေဝင်ကြီး Israel Katz ကသူ့တပ်ဖွဲ့တွေတာရှိနေထိုင်နိုင်အောင်ပြင်ဆင်ကြဖို့အတွက်အမိန့်ပေးခဲ့တာပါ။
Anachlo be milchama im terror islami akitsoni.
ခုစင်ဝင်နေတဲ့စစ်ပွဲဟာဆွေရောက် Islamic ဂျမ်းဖတ်မှုကိုတိုက်ခိုက်နေတာပါ။ Palestine ဂျမ်းဖတ်အဖွဲ့အစည်းတွေရဲ့ Israel ပြည်သူတွေထိခိုက်အောင်လုပ်တာနဲ့ရင်ဆိုင်နေရတာကြောင့်အနောက်ဘက်ကဒေသက True Camp ဒုက္ခသည်စခန်းပါဝင်ဒုက္ခသည်စခန်းအလုံးမှာသူတို့မလုရှားနိုင်အောင်IDF တပ်ဖွဲ့ကိုဝင်းကြီးချုပ်ဘန်ဂျမင်နီတယာဟုကရောကျွန်တော်ကပါညွှန်ကြားခဲ့တာပါ
ဒါအပြင်လာမယ့်နှစ်အတွက်ဒီဒုက္ခသည်စခန်းတွေကိုရှင်းလင်းမှာဖြစ်ပြီးဒေသခံတွေကိုတော့ပြန်လာခွင့်ပြုမှာမဟုတ်ကြောင်းလဲကာကွယ်ဝင်ကြီးကပြောပါတယ်အနောက်ဘက်ကဒေသမြောက်ပိုင်းမှာအစ္စရေးရဲ့လက်နယ်ချီတဲ့စစ်ဆင်ရေးဟာလွန်ခဲ့တဲ့အနှစ်20ကျော်ကာလပါလက်စတိုင်းတွေဒုတိယကြိမ်အစ္စရေးကိုတော်လှန်အောင်ကြွမှု Second Intifada နောက်ပိုင်းမှာအကြီးအမားဆုံးဖြစ်ပါတယ်ဒီစစ်စင်ရေးမှာအစ္စရေးတပ်ဖွဲ့အများအပြားပါဝင်ပြီး drone တွေရဟတ်ယာဉ်တွေအကူအညီအပြင်တင့်ကားတွေကိုပါအမှားဆုံးတုံးလာတာလည်းဖြစ်ပါတယ်အစ္စရေးရဲ့စစ်စင်ရေးဟာဒီဒုက္ခသည်စခန်းတွေကိုခြေကုပ်ယူပြီးအစ္စရေးကိုတိုက်ခိုက်နေတဲ့အီရန်အထောက်ပံ့ပေးနေတဲ့ Hamas နဲ့ Islamic Jihad ပါဝင်စစ်သွေးကြွအဖွဲ့တွေကိုရှင်းလင်းဖို့အတွက်ရည်ရွယ်တယ်လို့လည်းပြောပါတယ်ဒါပေမဲ့သတင်းပတ်နဲ့ချီးပြီးကြားလာချိန်မှာတော့အစ္စရေးတွေကပါလက်စတိုင်းတွေရဲ့နေအိမ်တွေကိုဖျက်ဆီးပြီးပြန်မလာနိုင်အောင်နေရာရွှေ့ပြောင်းနေတာလို့ဂျန်နင်ဒုက္ခသည်စခန်းမှာတာသမီမြင်းမြင့်20နဲ့နေထိုင်တဲ့ဟဆန်အယ်ကတစ်ကပြောပါတယ
်ဘတ်တလျော်ဟုတ်အကလော
အီဇူရီတွေကဒီဒုက္ခသည်စခန်းတွေရဲ့နာမည်တွေအမှတ်ရစရာတွေကိုမမှတ်မိအောင်ဖျက်ဆီးပစ်ချင်နေတာလေ
သူ့ရဲ့သားဖြစ်သူကလည်းအစ္စရေးတွေဟာမြင်းမြင့်သမျှကိုပြစ်ခတ်နေပြီးပါလက်စတိုင်းနဲ့ပတ်သက်တာမှန်သမျှဘာမှမရှိစေချင်တာကိုတွေ့ရတယ်လို့လည်းပြောပါတယ်။ဂါဇာကိုအမေရိကန်ရဲ့ဖွံ့ဖြိုးရေးစီမံခန့်အတွက်ဌာနေပါလက်စတိုင်းတွေကိုဖယ်ရှားဖို့သမ္မတဒေါ်နယ်ထရမ့်ကအကြံပေးခဲ့တယ်လို့အစ္စရေးဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ကလည်းဒါကိုလက်ခံခဲ့တာကြောင့်ပါလက်စတိုင်းတွေကစိုးရိမ်နေကြတာဖြစ်ပါတယ်။ပါလက်စတိုင်းတွေဟာအစ္စရေးနဲ့ဂျော်ဒန်ကြားကကီလိုမီတာ100လောက်ရှိတဲ့ကျောက်ကပုံရှိတဲ့သူတို့ရဲ့အနောက်ဘက်ကဒေသနဲ့အတူဂါဇာကမ်းမြောင်ဒေသကိုသူတို့ရဲ့တီးခြားလွတ်လပ်တဲ့နိုင်ငံအဖြစ်နဲ့ထူထောင်ဖို့ကြိုးစားနေကြတာဖြစ်ပါတယ်။ဒါပေမဲ့သဘောထားတင်ပါတဲ့အစ္စရေးတွေကအနောက်ဘက်ကဒေသကိုအစ္စရေးသိမ်းပိုက်ဖို့ထပ်တလဲလဲတောင်းဆိုနေတယ်လို့ဆော်ဒီအာရေဗျအပါအဝင်အာရဗ်နိုင်ငံတွေကအစ္စရေးရဲ့အဓိကမဟာမိတ်အမေရိကန်ရဲ့ဖိအားကိုမလွန်ဆန်နိုင်မဲဖြစ်နေချိန်မှာသမ္မတထရမ့်ကိုယ်တိုင်ကအနောက်ဘက်ကနဲ့ပတ်သက်တဲ့ သူ့ရဲ့သဘောထားကိုမကြခင်မှာကျင့်ရမယ်လို့ပြောထားတာကြောင့်ဒေသခံပါလက်စတိုင်းတွေစိုးရိမ်နေကြတာဖြစ်ပါတယ
်ဂါဇာမှာလို့ဖက်ရှားခံမှာနောက်ဘက်ကဒေသခံတွေစိုးရိမ်နေတာတော်ခင်မျိုးသက်ပြောပြခဲ့တာပါအခုတော့မြန်မာဘက်ငွေလင်ကိုင်းမှာလုခဲ့တဲ့အင်ဒိုနီးရှား48ယောက်ကိုထိုင်းဘက်ကမြန်မာကလွှဲပေးလိုက်တာပါကင်းပြင်းနဲ့မြောက်ရီခိုင်တဲ့ကောင်အွန်လိုင်းငွေလိမ်ကိုင်းတွေမှာလုပ်တဲ့အင်ဒိုနီးရှားနိုင်ငံသား84ဦးကိုထိုင်းဟာနာပိုင်းနဲ့လက်ထက်မြန်မာကလွှဲပေးခဲ့ပါတယ်။သူတို့လူကုန်ကူးခံရတဲ့ဆိုတာကိုအင်ဒိုနီးရှားတန်ရုံကတဆင်ထိုင်းအထူးဆောင်ဆန်းစစ်ဆေးဌာန DSI ကိုလွန်ခဲ့တဲ့တစ်နှစ်ကျော်တည်းကအခုကြီးတောင်းခံခဲ့တာပါ။အခုတော့လွှဲလိုက်နိုင်တာကို VOA သတင်းတောက်မအေးမှာပြောပြပေးပါအောင်ခင်ဗျာ
။မြောက်ရီခိုင်ထဲမှာရှိတဲ့ KK ဘက်မှာရှိတဲ့အွန်လိုင်းငွေလိမ်ကိုင်းတွေကြားအစင်းစင်လက်လွဲရောင်းချခံရပြီးနှိမ့်ဆက်ညှဉ်းပန်းခံရတဲ့အင်ဒိုနီးရှားနိုင်ငံသား84ဦးကိုမြန်မာနယ်ကြားစောင့်တပ် BGF ကထိုင်းမြန်မာနှစ်နိုင်ငံချစ်ကြည်တရားအမှတ်နှစ်ကနေတဆင့်ထိုင်းနိုင်ငံအာဏာပိုင်တွေလက်ကိုဒီကနေ့လွှဲပေးခဲ့ပါတယ်အင်ဒိုနီးရှားအမျိုးသမီး84ဦးအမျိုးသား80ဦးကိုထိုင်းရဲတပ်ဖွဲ့နဲ့အတူအင်ဒိုနီးရှားတန်ရုံကစီစဉ်တဲ့မော်တော်ယာဉ်တွေနဲ့ထိုင်းဘက်ကိုခေါ်လာတာဖြစ်တယ်ဆိုပြီးထိုင်းအထူးစုံစမ်းစစ်ဆေးရေးဌာန DSI အင်ဒိုနီးရှားတန်ရုံတို့နဲ့အလို့အတူတူပူးပေါင်းလှုပ်ဆောင်နေတဲ့ဦးမောင်ထွန်းကအခုလိုရှင်းပြပါတယ်။သူတို့ဟာအင်ဒိုနီးရှားတန်ရုံကိုလွန်ခဲ့တဲ့တစ်နှစ်ကျော်ကလေးကဆက်သွယ်အကူအညီတောင်းခံခဲ့တာဖြစ်လို့အင်ဒိုနီးရှားတန်ရုံကထိုင်းဒီအက်ဆိုင်ကိုအကြောင်းကြားပြီးလွတ်မြောက်ရေးအတွက်စူးစမ်းခဲ့တာဖြစ်ပါတယ်
။အာတန်ရုံနဲ့ကျွန်တော်တို့ဒီဘက်ကဒီအက်ဆိုင်နေနဲ့ကျွန်တော်တို့ဒီအမြဲတမ်းဒီ victim တွေကိုကျွန်တော်တို့ထုတ်လာဖို့အတွက်ထွက်လာဖို့အတွက်အမြဲတမ်းစူးစမ်းခဲ့တာပေါ့နော်။ဘယ်တော့မှအောင်မြင်မှုမရှိခဲ့ဘူး။အခုလဲတာနောက်ဆုံးဒီချိန်မှပဲအောင်မြင်မှုရခဲ့တယ်ပေါ့နော်အဲ့ဒီအမဲဒီလိုမျိုး character မလုပ်ခဲ့ဘူးဆိုလို့ရှိရင်ဒီလူတွေကဘယ်လိုမှထွက်လာမဲ့စည်ရင်ထဲမှာမရှိဘူးပေါ့နော်ကျွန်တော်တို့အဖက်ဘက်ကနေမျိုးမျိုးစုံနဲ့ကျွန်တော်တို့ဒီ GFD KK Park တင်မှာအဓိကသူတို့ပိတ်လောင်ပြီးတော့မှညင်မှနှိမ့်ဆက်ခံရတာနေ့တိုင်းညတိုင်းပေါ့နော်အဲ့ဒီတက်ပြေထောက်ထားတွေကတော့ victim တွေရှိမှအားလုံးရှိပါတယ်ပြီးတော့အဲ့ဒီအဖက်တက်ပြေထောက်ထားတွေကတော့ဒီဘက်ခိုင်းဆိုးရနဲ့ဒီဘက်က DSI နေမှာလဲပြီးတော့တက်ဆိုင်ကတန်ရုံနေမှာလဲအားလုံးမှရှိတယ်ပေါ့နော်
မြန်မာဘက်ကရောက်လာတဲ့အင်ဒိုနီးရှားနိုင်ငံသားတွေကိုအင်ဒိုနီးရှားတန်ရုံနဲ့ထိုင်း DSI တို့ကစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ပြီးတဲ့အခါအင်ဒိုနီးရှားနိုင်ငံကိုပြန်ပို့มาဖြစ်ပါတယ
်။သူတို့တော့အခုဒီကျွန်တော်တို့ပြန်ဒီဘက်မှာထိုင်းမှာအခု DSI တို့လည်းသူတို့လည်းရောက်နေတယ်သူတို့လည်းဒီမှာဒီ verify ပေါ့နော်သူတို့ဒီ verify တွေဒီ screen contact တွေသူတို့လုပ်မယ်ပြီးပြီဆိုလို့ရှိရင်ပန်ကောက်ကိုပို့မယ်ပန်ကောက်ကိုပို့ပြီးစတော့သူတို့တက်ဆိုင်ရာတန်ရုံနဲ့တမတ်တွေနဲ့ပြန်ပြီးတော့မှသူတို့ပြန်မဲ့ကိစ္စတွေကိုနောက်ပြီးတော့သူတို့နေ victim တွေနေပြီးတော့မှသူတို့ကပြန်ပြီးတော့မှတရားစွဲခြင်းလာမှသူတို့ကတော့ပထမဆုံးထိုင်းရဲ့လှုပ်ထုံလုပ်နေရတော့ဗာလဲဘယ်လိုရှိလဲဆိုတော့ NRI လို့ခေါ်တာပေါ့နော်ဒီကျွန်တော်တို့ဒီဒီ process screening process ပြီးတော့မှ contact ပေါ့နော်ဒီလူက victim လားဒီလူကလူကုန်ကူးခံရတဲ့လူလားဒါမှမဟုတ်လို့ရှိရင်သူက criminal လားပေါ့နော်ဒီ gang မှာပါဝင်ပတ်သက်နေတဲ့လူလားဆိုတာကိုသူတို့စစ်ပြီးပြီဆိုလို့ရှိရင်တကယ်လို့သူကနေပြီးတော့မှဒီလူပုံကူးခံရတဲ့လူဆိုလို့ရှိရင်တော့သူအကုန်လုံးဒီကဖိုင်ဆိုးရနေပြီးတော့မှကုညီထောက်ပံ့ပေးမယ်ပြီးတော့သူတို့အစိုးရကလည်းတာကိုကုညီဆောင်ရွက်ပေးသွားမှာဖြစ်တယ်ပေါ့နော်ပြီးတော့သူတို့ပြန်မိကုန်းထိုင်းအစိုးရနေပြီးတော့မိကုန်းမိတာတော့နင်တို့ကိုခေါ်လာတဲ့လူ agent ဒီ site ကရှိတဲ့ပါဝင်ပတ်သက်တဲ့လူတွေနင်တို့တရားစွဲခြင်းလားဆိုပြီးတော့မှပြန်ပြီးတော့မေးလေတော့ရှိရပေါ့နော်အဲ့မှာတရားစွဲမယ်ဆိုလို့ရှိရင်တော့အဲသူတို့ရဲ့ဒီအခုရလာတဲ့ information တွေနဲ့ဒီတက်ဆိုင်ရဒီပုံကိုယ်တွေပေါ့နော်အဲ့ဒီလူတွေဒီဘက်ကထိုင်းဆိုရနေပြီးတော့မှတရားစွဲတဲ့အခါမှာပို့ပြီးတော့မှ evidence စုံစစ်ပြီးဖြစ်လာတာပေါ့နော
်ဟုတ်ကဲ့
အဲ့လိုတော့ရှိပါတယ
်ကြားပြန် online ငွေလိမ်လုပ်ငန်းတွေလောင်းစားလုပ်ငန်းတွေမှာအဓိကပတ်သက်ဆက်နွယ်နေတဲ့ကရင်နယ်ကြားဆောင်တက်တာဝန်ရှိသူတွေပေါ်ထိုင်းဆိုရကဖိအားပေးခဲ့ပြီးတဲ့နောက်လူကုန်ကူးခံရတဲ့နိုင်ငံသားတွေကိုကယ်ဆယ်ဖို့အတွက်ကရင်နယ်ကြားဆောင်တက် BGF ကကြားဖြတ်လုပ်ငန်းတွေနှိမ့်နှင်းရေးအထူးတပ်ဖွဲ့ဖွဲ့စည်းပြီးကာစီနိုယုံတွေလောင်းကစားယုံတွေကိုဝင်ရောက်စစ်ဆေးမှုတွေလုပ်ပြခဲ့ပါတယ်ဒီလုပ်ငန်းတွေကနေနိုင်ငံသား8,000ကျော်ကိုကယ်ထုတ်နိုင်ခဲ့တယ်ဆိုပြီးကရင် BGF ကသတင်းထုတ်ပြန်ထားပါတယ်နိုင်ငံခြားသားတွေထဲမှာတရုတ်နိုင်ငံသားက4,000ကျော်ပါဝင်ပါတယ်တကယ်တမ်းငွေလိမ်လုပ်ငန်းလောင်းကစားလုပ်ငန်းဆေးရခိုင်နှုန်းလောက်သာနှိမ့်နှင်းနိုင်သေးတယ်ဆိုပြီးထိုင်းအတိုက်ခံမှ Ransimman ရုံးကလည်း Writer သတင်းဌာနကိုပြောကြားခဲ့ပါတယ
် And the number of the people from what I know in Shwe Koko maybe you know the victim and also the the boss or the Chinese who really want to work on this business, maybe overall it's around 100,000 people. KK Park, another place that really big, maybe can.
Shwekoku Longza Longani ga ngwe le longani ma lukon ku khan tu ri yo ai ma alou lou chin lu yaw la ja de tiu ri yo su su bang 3000 lao shi ba de naw tha ji je lou ni ja de KK Park ma le 3000 lao shi nai ma de myaw ri de ma gu di longan lou ni tu su su bang 3000 lao thi shi nai ma de lo lo se ka tin nai tu 1000 aw be shi ba de di longan ni gu nei nei nai ne pamana ga akhu thi 10 ya kai nong tet daw ne ba de
မြောက်ရီမြို့ရဲကငွေလိမ်လုပ်ငန်းတွေမှာလုပ်ကင်နေတဲ့နိုင်ငံသားသား9000လောက်ထိုင်းဘက်ကိုပြန်ဖို့ရှိနေတယ်ဆိုပြီးကရင် BGF ကပြောပါတယ်အခုအချိန်ထိထိုင်းဘက်ကိုလွှဲပေးနိုင်သူ900ကျော်သားရှိပါသေးတယ်ထိုင်းနိုင်ငံကလည်းအဲ့ဒီနိုင်ငံသားတွေဟာလူကုန်ကူးသူတွေလားလူကုန်ကူးခံရသူတွေလားဆိုတာကိုပွင့်လင်းမြင်သာစွာထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးမြောက်ရီမြို့ကကြားဖြတ်လုပ်ငန်းတွေကိုနှိမ့်နှင်းနိုင်ဖို့ထိုင်းဘက်ကလျှက်စစ်မီးနဲ့လောင်စာဆီတွေကိုဖေဖော်ဝါရီလ4ရက်နေ့ကစပြီးဖြတ်တောက်ခဲ့ပေမဲ့ရန်ကုန်ဖအံနဲ့မော်လမြိုင်မြို့ဘက်ကနေလောင်စာဆီတွေကိုတင်သွင်းနေတာကြောင့်ကာစီနိုယုံတွေကတော့ဆက်လက်လဲပတ်နေစေဖြစ်ပါတယ်ရှင
်။အွန်လိုင်းငွေလိမ်ကိန်းကအင်ဒိုနီးရှား84ယောက်ထိုင်းဘက်ကိုမြန်မာလွှဲပေးလိုက်တာမယိမ်းမှာဖြစ်ပြခဲ့တာပါ။အခုတော့မလေးရှားမှာမြန်မာ1000နီးပါးဖမ်းခံရတာပါ။မလေးရှားနိုင်ငံဆလကောင်းပြည်နယ်မှာတရားမဝင်နေတဲ့မြန်မာနိုင်ငံသားတွေနေစဉ်ဆိုသလိုဖမ်းခံနေရတာမှာ3-4ရက်အတွင်းအခု1000နီးပါးဖမ်းခံရတယ်လို့ကုညီနေသူတွေကပြောပါတယ်။အခုလိုဖမ်းဆီးများနေတဲ့အတွက်မလိုအပ်ရင်အပြင်မထွက်ကြဖို့လဲမြန်မာလူထုရဲ့ဆောင်ရွက်နေသူတွေကအကြံပြုနေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုစီသူပြောပြပေးပါဦးခင်ဗျာ
။မလေးရှားနိုင်ငံဆလကောင်းပြည်နယ်ကလုပ်ငန်းခွင်တွေကိုလူမှုကြီးကြပ်ရေးဌာနကပြီးခဲ့တဲ့တောက်ကြနေ့ကစလို့ဝင်ရောက်စစ်ဆေးခဲ့တာမှာတရားမဝင်နေထိုင်နေတဲ့မြန်မာနိုင်ငံသားတထောင်ဝန်းကျင်လောက်တပတ်တွင်းမှာထိန်းသိမ်းခံထားရကြောင်းမြန်မာဖွဲ့စည်းတွေကပြောပါရယ်ဖေဖော်ဝါရီ21ရက်ကဈေးဆိုင်တွေအများကြီးရှိတဲ့ The Meru Market Complex နေရာကိုဝင်ရောက်ရှာဖွေခဲ့တာမှာလူမှုကြီးကြပ်ရေးဥပဒေချိုးဖောက်မှုနဲ့မြန်မာနိုင်ငံသား930ဖမ်းမိတယ်လို့မလေးရှားလူမှုကြီးကြပ်ရေးဌာနဒုညွန်ချုပ် Jeffrey Ambok တဟားရဲ့အပြောကိုမလေးရှားသတင်းတွေမှာဖော်ပြခဲ့ပါရယ်နောက်ပိုင်းမှာလည်းစားသောက်ဆိုင်တွေစက်ရုံအလုပ်ရုံတွေကိုနေ့စဉ်လိုဝင်ရောက်စစ်ဆေးရှာဖွေနေတာမှာတရက်ကိုရာခိုင်နှုန်းလောက်ဖမ်းခံနေရကြောင်းမြန်မာဖွဲ့စည်းတွေက view ကိုပြောပါတယ်။တရားမဝင်နေထိုင်နေကြတဲ့မြန်မာတွေအတွက်အင်မတန်ဆိုးရွားတဲ့အခြေအနေဖြစ်တယ်လို့မလေးရှားမြန်မာအလို့သမားများအဖွဲ့ရဲ့ဥက္ကဋ္ဌဦးအေးလှိုင်က view ကိုပြောပါတယ
်။ဒီမှာဖမ်းလို့ရှိရင်ရာကနန်းထောင်ကနန်းကြီးလာပြီးတော့အခုဆို300အခုဆိုရင်900အသေးနဲ့လိမိတ်တွေတက်လာတော့တနင်္လာထဲမှာမြန်မာကြီးအဲ့လောက်အများကြီးဖမ်းခံနေရတဲ့စိတ်ဆောက်ကြတော့စာဆွေးရတော့တယ်။အလုံးလုံးလို့ရှိလို့ရှိရင်လည်းဒီနဲ့လောက်ကြဖို့အကြောင်းကိစ္စမရှိသေးတဲ့အပြင်ကိုတော်တော်လာလာမလုပ်ကြဘူးကျွန်တော်အထူးတတိပီးဖြစ်တယ်ဘောနော်သူတို့ကအခုဖန်ခါရတဲ့လူတွေကိုကြားရုံးတင်တဲ့အချိန်လုံးစောင့်ထားတဲ့အချိန်လုံးမရှိတော့ဖြစ်သွားပြီဖန်ခါရင်ကောက်တပ်ဖို့လေစတယ်ပြီးတော့လေလက်မှတ်ဖို့ကျွန်တော်နိုင်ငံပြန်ပို့တယ်ဥရှင်က
မြန်မာနိုင်ငံထဲမှာစစ်ကောင်စီကစစ်သားစုဆောင်မှုတွေတိုးလုံနေချိန်မလေးရှားကနေတိုက်ရိုက်ပြန်ဖို့ခံရတဲ့မြန်မာတွေစစ်သားစုဆောင်ခံရမှာကိုလည်းစိုးရိမ်နေကြပါတယ်မလေးရှားဆိုရကတစ်ဖက်မှာဖမ်းဆီးနေတယ်လို့ကလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံ UNHCR ကလည်းထောက်ထားမဲ့တွေကိုကာကွယ်ပေးဖို့လုပ်နေပါတယ်2019ကနေ2022အတွင်းမှာဒုက္ခသည်လျှောက်ထားသူတွေအနေနဲ့ UNHCR ကိုဆက်သွယ်ကြဖို့အလို့သမားကြီးဆောင်ရွက်နေသူတွေကတိုက်တွန်းနေပါတယ် UNHCR ကိုဖုန်းခေါ်လို့မရရင်နှိစရာမြန်မာအဖွဲ့အစည်းတွေကတဆင့်ဆက်သွယ်ဆောင်ရွက်ကြဖို့လည်းအကြံပြုနေပါတယ်ဂျိုဟိုးပြည်နယ်နဲ့စလန်ဂေါပြည်နယ်ကစစ်ရုံ12ခုကိုရဲတပ်ဖွဲ့ကတင်းနာနေကဝင်ရောက်ရှာဖွေခဲ့လို့အဲ့ဒီမှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားအများအပြားထွက်ပြေးခဲ့ရပါတယ်မလေးရှားသတင်းတွေမှာတော့ဒီစီမံချက်အတွင်းနိုင်ငံသား430လောက်ကိုဖမ်းဆီးမိတယ်ဆိုပြီးဖော်ပြခဲ့ပါတယ်စားသောက်ဆိုင်ဈေးဆိုင်တွေရဲ့အနောက်ဖက်အထိဝင်ပြီးတော့ရှာဖွေဖမ်းဆီးနေတဲ့အခြေအနေတွေဖြစ်နေတာပါမြန်မာလူထုမှများအဖွဲ့ရဲ့ဥက္ကဋ္ဌဦးအေးလိုင်ကအခုလိုဆက်ပြောပါတယ
်အရင်တော့ကတော့ဆိုင်နဲ့ပတ်သက်တဲ့လုပ်ငန်းလိုင်စင်တွေဝင်ပြီးဆက်ဆွေးရမျိုးတွေကိုစီရင်ဆိုင်ရာကြီးကလုပ်ပိုင်ခွင့်ရှိပါတယ်အရင်တော့ဆိုလို့ရှိရင်ဒါဆစ်နေကြပါတော့။ဆံမလေးထောက်ခံတဲ့အပြီးပေါ်မရဘူးဆိုတဲ့ဆိုင်ဖွင့်လာပြီးဆစ်တဲ့အပိုင်းလေးရှိပါတယ်။ဒါမဲ့အခုတော့ဘယ်တော့မပြောလာတော့ဆိုအဲ့ဒီဝန်ထမ်းတွေကလူတွေကိုပါဆစ်လို့ရတဲ့အခွင့်အာဏာမျိုးရှိနေတာကျွန်တော်တွေ့ရတယ်။သူတို့ဆိုင်ဝင်ဝင်လာပြီးဆိုလို့ရှိရင်အခွင့်ပေါင်းလုံးပြီးပေါ်ပါလာတာတွေ့ရတယ်။ရဲတို့လာဝကားတို့အားလုံးတရားမဝင်ဖွင့်လာတဲ့ဆိုင်ဖြစ်နေတယ်ဆိုလို့ရှိရင်လည်းဆိုင်ရှယ်အားသာရေးကြတယ်။အခွင့်တွေပြီးပေါ်ပြီးတော့ပါလာတာဖြစ်နေတဲ့ကြောင့်ဟိုဖန်ဆီးနေခါနိုင်တဲ့တရေမျိုးအချိန်ကြီးကြုံနေရတ
ယ်เนาะ UNHCR ကမကြာသေးခင်ကထုတ်ပြန်ခဲ့တဲ့အချက်အလက်တွေအရဆိုရင်မလေးရှားမှာလူပေါင်း 39,200 ကျော်လောက်က ဒုက္ခသည်အဖြစ်မှတ်ပုံတင်ထားပါတယ်အဲ့ဒီအထက်မှာ 3,900 ကျော်ကမြန်မာနိုင်ငံကရောက်လာတာလို့ရေးသားထားပါတယ်ပြီးတော့ဒီပမာဏရဲ့ 60 ကျော်ကောင်ကရိုဂျာလူမျိုးတွေဖြစ်တယ်လို့ပြောပါတယ်နောက်ထပ်အများဆုံးကချင်းလူမျိုးဖြစ်ပြီးကျန်တာကတော့မြန်မာနိုင်ငံအနှံ့ကရောက်လာကြတာလို့ဖော်ပြထားပါတယ်ခင်ဗျာ
မလေးရှားမှာတရားမဝင်မြန်မာတထောင်နီးပါးဖန်ခံခဲ့ရတာကိုစီတူဖြစ်ပြခဲ့တာပါအခုလည်းသတင်းလွှားရပြီးမှတော့မကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းတိုင်းဝက်ခံမှာကျတဲ့ရင်းရပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခေမြမရေးသုံးသက်ချက်နောက်ကျမ်းပိုင်နဲ့တိုင်းသတင်းလွှာတွေလာဖို့ရှိပါသေးတယ်ခင်ဗျာ
VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voebemis ဖြစ်ပါတယ
်ညချမ်းပါမင်္ဂလာညချမ်းပါသောရရှိမြခင်ဗျာ VOE American တိုင်းကနေဖရိုင်လန်29ရဲ့ကျသရင်းညအစည်းအဝေးကိုည10:00နာရီအထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းညဝက်ခံမှာတော့ကျသရင်းညတိုင်းပတ်စင်ကဏ္ဍတွေကကျမ်းမိုင်ကဏ္ဍနဲ့တိုင်းရင်ဒေသသတင်းတောက်တွေရဲ့တိုင်းရင်ဒေသသတင်းလွှာမတိုင်ခင်အခုအရင်ဆုံးဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ပထမပါ။စစ်တပ်ရဲ့ငွေကြေးချိတ်ဆက်မှုခေါင်းစဉ်နဲ့သုံးသက်ထားပါတယ်။တိုင်းပြည်စီးပွားရေးကိုချုပ်ကန့်ပြီးအာဏာတည်မြဲရေးအတွက်ငွေကြေးကိုထင်သလိုသုံးစွဲနေတာကြောင့်မြမစစ်တပ်ဟာသက်ဆိုးရှည်နေပါတယ်။ဆီယနာရှင်စနစ်ကိုချိန်မုံတာမှာမြန်မာစစ်တပ်ကိုချိတ်ဆက်ထားတဲ့ငွေကြေးစနစ်ကိုဖျက်တောက်ပစ်ဖို့လိုအပ်တယ်လို့ဥအောင်ခင်ကသုံးသက်ပြောပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ဒီပုံများစွာစစ်တပ်ကအနိုင်ကျင့်ပြီးမြမစီးပွားရေးကိုကြီးစိုးလာခဲ့တဲ့အတွက်ပြည်သူလူထုစည်းရင်နွမ်းပါပြီးစစ်ကောင်းဆောင်ပိုင်းကမိသားစုတွေကျန်တာကြွယ်ဝလာကြပါတယ်ပြည်သူလူထုကိုဖိနှိပ်ရမှာသူတို့လက်ကင်ထားတဲ့စီးပွားရေးအင်အားကိုသုံးပါတယ်ငွေကြေးကိုတင်လို့သုံးပါတယ်အရသာအစိုးရလက်ထက်မှာကြက်တန်း3,000ဝါစီကရိုက်ထုတ်ခဲ့ပြီးမြန်မာစစ်လက်ထက်မှာကြက်တန်း3,000ရိုက်ထုတ်ထားပါတယ်မြန်မာပြည်ဆိုင်ရာဝါရင့်ကုလသမဂ္ဂအထူးကိုယ်စားလှယ်3ဦးဟာစစ်အာဏာသိမ်းပြီးတလအကြာ2021မလတရနေ့မှာအထူးအကြံပေးကောင်စီကိုဖွဲ့စည်းပါတယ်။သူတို့သုံးဦးဟာမြမပြည်ဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်အဖြစ်6နှစ်တာဝန်ယူခဲ့သူပမောက္ခရန်ကြီးစီမြမပြည်ဆိုင်ရာကုလသမဂ္ဂအကျယ်လက်ရှာဖွေရေးကော်မရှင်ဥက္ကဋ္ဌဥပဒေပညာရှင်မာဇူကီဒရုစ်မန်နဲ့မရှင်အဖွဲ့ဝင်ဥပဒေပညာရှင်ခရစ်စီဒိုတီတို့ဖြစ်ကြပါတယ်။စစ်တပ်ရဲ့ငွေကြေးချိတ်ဆက်မှုကိုဖျက်တောက်နိုင်မှစစ်အာဏာရှင်စနစ်မိကုံးချုပ်မှာကိုသူတို့နားလည်ကြပါတယ်။ဒါပေမဲ့သူတို့ဟာစီးပွားရေးပညာရှင်မဟုတ်ပါဘူး။ဒါကြောင့်ဒီကိစ္စမှာစာရန်ရေးပြဖို့ဒေါက်တာရှွန်တန်လော်ကိုအကူအညီတောင်းပါလေ။ဒေါက်ဆန်စုကြည်ရဲ့စီးပွားရေးအကြံပေးလုပ်ခဲ့တဲ့ရှွန်တန်လည်းစာရန်ကိုဖေဖော်ဝါရီလ7ရက်နေ့ကထုတ်ပြန်ပါတယ်တိုင်းပြည်သားကိုစစ်တပ်ကအခုလိုတိုက်ခိုက်နိုင်တာဟာတိုင်းပြည်ရဲ့ဗန္ဓာရေးကိုချုပ်ကန့်တားနိုင်လို့ဖြစ်ပါတယ်ဗဟိုဘဏ်နဲ့ဗန်လုံငန်းစနစ်အခွန်အခောက်စနစ်နိုင်ငံပိုင်စီးပွားရေးလုပ်ငန်းစတာတွေဟာစစ်တပ်ရဲ့ငွေကြေးရေတောက်မြေဖြစ်ပါတယ်စစ်ကောင်စီအာဏာသိမ်းတာကိုပြည်သူလူထုကခုခံတိုက်ခိုက်တဲ့အခါမှာစစ်တပ်ဟာတိုင်းပြည်စီးပွားရေးကိုစစ်စင်ရေးအတွက်အသုံးပြုလာပါတယ်။တိုင်းပြည်ပြည်သားကလည်းသူတို့ငွေကြေးကိုစစ်တပ်နဲ့ကင်းနိုင်လို့မရကင်းအောင်ပြန်ဆောင်ကြပါတယ်။ယုံကြည်စိတ်ရရသူတွေကိုကိုယ်ရဲ့ဖွဲ့စည်းပြီးငွေပြောင်းငွေလွှဲလုပ်တဲ့ခွန်ဒီစနစ်ပြည်သူလူထုအသုံးပြုတာကိုစစ်တပ်လည်းဘာမှမတတ်နိုင်ပါဘူး။ရေဦးတော်လှန်ရေးကိုထောက်ပံ့ဖို့နဲ့စစ်ကောင်စီကိုအကူအညီမပေးဖို့ပြည်သူကနှီးမျိုးစုံသုံးပါတယ်။လူမှုကွန်ရက်ကိုသုံးပြီးတော်လိုင်းရေးရမုံဝင်ရှာကြပါလေအန်ယူဂျီအမျိုးသားညီညွတ်ရေးအစိုးရကတော့ခေပြိုင်ဗန္ဓာရေးအတတ်ပညာကိုသုံးပြီးပြိုင်ဘက်ဗန္ဓာရေးစနစ်ကိုတည်ထောင်ပါတယ်တော်လိုင်းရေးနဲ့တည်ဆောက်ရေးအတွက်အွန်လိုင်းတွင်ဖွင့်ပြရေးဘဏ်ကိုအသုံးပြုနေပါတယ်စုဆောင်ရေးကိုအားပေးဖို့ခရစ်တိုငွေကြေးကိုလည်းပန်တီးထားပါတယ်ငွေစုလက်မှတ်တွေထုတ်လုပ်ပြီးရမုံငွေရှာကြပါလေ။ကွန်ပျူတာကျောင်းနဲ့လူငယ် IT ပညာရှင်တွေနဲ့အမိတ်ပေးဖို့သာနားလည်တဲ့စစ်ကောင်စီတို့ပြန်ဆိုင်နေကြတယ်လို့ပြောနိုင်ပါတယ်။ စစ်တပ်ရဲ့ငွေကြေးချိတ်ဆက်မှုကိုဖျက်တောက်နိုင်မှသာတိုက်ပီစီးပွားရေးလည်းပြန်လည်နလန်ထလာမှာဖြစ်ပါလေ။ဒီတော့တွင်စစ်ကောင်းဆောင်ပိုင်းနဲ့လက်နက်ကင်ပွဲစားတွေကိုအမေရိကန်၊ဥရောပ၊ဗြိတိန်၊ကနေဒါ၊နယူးဇီလန်နဲ့ဩစတြေးလျတို့ကတန်းခတ်အရေးယူပါလေ။စင်ကာပူကတော့အရေးယူထားပါလေ။မတောင်ကိုရီးယားနဲ့အိန္ဒိယကတော့အရေးမယူကြပါဘူး။စစ်တပ်ပိုင်းမြမစီးပွားရေးကော်ပိုရေးရှင်းနဲ့ဥပိုင်ကော်ပိုရိတ်တွေလည်းနှက်ခအရေးယူတာကိုခန့်နေရပါတယ်။နယူးယောက်ဖက်ဒရယ်ဘာမာမြမဗဟိုဘဏ်ကအထားတဲ့ဒေါ်လာတန်း1000ကျော်ကိုအမေရိကန်သမ္မတအမိတ်နဲ့2021ဖေဖော်ဝါရီလမှာထိန်းချုပ်လိုက်ပါလေ။ဥရောပအဖွဲ့ကထိန်းချုပ်ထားတဲ့ရုရှားပိုင်ငွေကြေးကရတဲ့အကျုံးမြတ်ကိုယူကရိန်းကိုဆွဲပြောင်းပေးပုံကစိတ်ဝင်စားစရာကောင်းပါတယ်။ထိန်းချုပ်ငွေကြေးကရရှိတဲ့အကျိုးအမြတ်ယူရိုတန်း1500ကို2024ဇူလိုင်လကယူကရိန်းအစိုးရကို EU အဖွဲ့ကဆွဲပြောင်းပေးလိုက်တာကိုလည်းရှင်တန်းတော်ကဖော်ပြထားပါတယ်။ဒါပေမဲ့ယူကရိန်းဟာတရှိတဲ့အစိုးရဖြစ်ပြီးNUG ကတော့အစိုးရအဖြစ်အတိအမှတ်ပြုခံရတဲ့အဆင့်ကိုမရောက်သေးပါဘူး။ဒါကြောင့်မို့နယူးယောက်ဖက်ဒရယ်ဘာမာတင်းကျုံရတဲ့ဗဟိုဘဏ်ရဲ့ဒေါ်လာတန်း1000ရောကိုလူမှုရေးအတွက်ထုတ်ယူသုံးစွဲနိုင်မဲ့နီလန်းတွေကိုရှာကြံသင့်တယ်လို့ဆိုပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရဟာဘဏ္ဍာရေးမှာတီးတွင်းကြံစည်နီလန်းတွေရဖို့ဆက်လက်ကြိုးပမ်းရမယ်လို့ရှင်တန်တာကဆိုပါတယ်။တော်လာရေးအတွက်ရံပုံငွေရရှိရုံနဲ့မကပဲနှွေဦးပြပြေးရေးဘန်အောင်မြင်ဖို့နဲ့အနာဂတ်ဘန်ဒါရေးစနစ်အတွက်ပါအုံမြင့်ချနိုင်အောင်ကြိုးပမ်းရမယ်လို့ဆိုပါတယ်စက်ကောင်စီပြဆက်ရမယ့်ကျွေးမီတွေဟာဆက်ဆုပ်ပွဲအားကောင်းတဲ့ကျွေးမီတွေသာဖြစ်ကြောင်းကျွေးရှင်တွေသိအောင်ကြေညာရပါလိမ့်မယ်ဒါမှသာစက်ကောင်စီရဲ့ကျွေးမီကိုနောက်တက်လာမယ့်အစိုးရကတာဝန်မယူဘူးဆိုတာကိုသဘောပေါက်လိမ့်မယ်လို့ဆိုပါတယ်ခင်ဗျာ
ဆေအနာရှင်စနစ်ချိန်မုန်းတာမှာစစ်တပ်ကိုချိတ်ဆက်ထားတဲ့ငွေကြေးစနစ်ကိုဖျက်တောက်ပစ်ဖို့လိုအပ်တာဥအောင်ခင်သုံးသက်ပြခဲ့တာပါအခုတော့ကြမ်းမိုက်ခဏပါ TV ဆိုင်ရာနောက်ထပ်နိုင်ငံတကာသင်ခန်းစာနဲ့လမ်းညွှန်ချက်ကိုပြောထားပါတယ် TV ရောကအဆုံးသတ်နိုင်ရေးနောက်ထပ်နိုင်ငံတကာသင်ခန်းစာတွေနဲ့စုပေါင်းလမ်းညွှန်ချက်တွေရှိလာနေပြီလို့ကြမ်းမိုက်ပညာရှင်တွေကထောက်ပြနေကြပါတယ်ဘလို့နောက်ထပ်နမူနာအတွေ့အကြုံကောင်းတွေနဲ့ဆက်လုပ်ဆရာလမ်းညွှန်ချက်တွေပါလဲဒီကြောင့်ကို Health Digest ကျန်းမာရေးနဲ့ဆေးပညာချာနဲ့အငိမ့်စား Editor ဂျုံနဲ့ပြည်သူ့ကျန်းမာရေး Foundation အလုပ်မှုဆောင်ဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်အများပူတည်တဲ့ဒေါက်ထွေးဆေးမန်းကိုကျွန်တော်ပဲမေးထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာโอเคดอกทรีซีมันเลลูติญาเดดอกเตอร์ติมองทรีครับเราတို့ TV ယောဂာနောက်ဆုံးအချိန်တွေကိုပြောလာခဲ့တာမှာအရင်ဘက်တွေတုန်းကတော့ဆရာကြီးကုဆတ်သေဆုံးတော့ညနေသေးတာနောက်စောင့်ကြည့်ရမယ့်လက္ခဏာတွေပြီးရင်ဆေးရင်ပါနေကိုရှို TV စင်ခေါ်မှုဆက်ကြည့်နေတာနောက်ကာကွယ်ထိ ंछ ုပ်ကုသပညာပေးနေကဘာနဲ့နေမှာမှာကြိုးပမ်းနေတာတွေနိုင်ငံတကာသင်ခန်းစာတချို့တွေကိုပြောပြီးမှာဒီတစ်ပတ်တော့ဆရာကြီးနောက်ထပ်ဒီနမူနာကောင်းတွေနဲ့ဆက်လုပ်တင်တာကိုအဓိကပြောမှာမို့ဘာကလည်းစပြောနေမယ်ဆရာ
။ဟုတ်ကဲ့။အီသီယိုးပီးယားတို့တန်ဇန်နီးယားတို့မှာဆိုလို့ချင်တယ်ဒီမာတီရက်တစ်စ်မော်လီကူလာတက်စတင်းလို့ခေါ်တဲ့ဤပညာပေါ့လေ။အဲ့ဒါကျတော့ဒီပိုးရှာတာလည်းမဟုတ်ဘူး။မာတီတစ်စ်ရောဂါမျိုးစုံကိုရှာနိုင်တဲ့မော်လီကူလာတက်စတင်းအဆင့်ဖို့အမြင်သွားပြီ။ပို့ပြီးတော့လည်းကွန်ကျစရိတ်များသွားပြီ။အဲ့ဒါမျိုးတွေကသုံးပြီးတော့ရှာတဲ့အတွက်ကြောင့် HMB ပိုးရှိတဲ့လူနာတို့လည်းဖော်ထုတ်နိုင်တယ်။ TB ပိုးကိုလည်းဖော်ထုတ်တယ်။အသေးရောအတော်ဟာ C ပိုးကိုလည်းဖော်ထုတ်ပြီးတော့ကုသမှုတွေပေးနိုင်တာတော်တော်ကြီးကိုအောင်မြင်ပါတယ်သူတို့ရဲ့သုံးဆွဲနိုင်စွာမော်ဒီအီသီယိုးပီးယားနဲ့တန်ဇန်နီးယားမှာနမူနာတွေ့ခဲ့ပါတယ
်ဟုတ်ကဲ့ဆရာဆင်းရဲတဲ့နိုင်ငံတွေဖြစ်ပေမဲ့ဒီနိပညာတွေပေါ့နော
်နိပညာအမြင့်တွေဟု
တ်ကဲ့နိုင်ငံတကာအကူအညီနဲ့သုံးနိုင်တဲ့အခါမှာဟိုထိရောက်လာတယ်ပေါ့ဆရာ
ဟုတ်ပါတယ်
သတော်စရီချူတည်ပြီးတော့ကျူကာလာနိုင်တဲ့အတွက်ကုသမှုတွေကကျလာဖို့လာလာပုံများလာတာပေါ့ဆရာနော
်မှန်ပါတယ်ဗျာနောက်တစ်ခါအဲ့လိုပဲဒီမော်ဘီယိုဆိုတဲ့အကွဲကွန်းပစ္စည်းထုတ်တဲ့ဒီအိန္ဒိယကုမ္ပဏီတစ်ခုကဆိုလို့ရှိရင်သူတို့ထုတ်လုပ်တဲ့ဒီ TrueNet ပစ္စည်းနဲ့ပဲရင်တော့ကျွန်တော်တို့ TV ပိုးကိုရှာတဲ့အခါမှာတလိတ်ကိုပဲရှာလိမ့်ရှိတယ်။တလိတ်ကိုပဲရှာနိုင်ခဲ့တယ်။တခြားသောခါယိုးစက်ဖောက်တဲ့အရည်တွေမှာဖောက်တာဆိုတော့ spinal fluid ပေါ့အဲ့မှာရှာတာရှိတယ်။အဲ့သူကအဲ့ဒါနဲ့မကားတော့ဘူး။အခုနောက်ဆုံးထွင်ထားတဲ့နေရာကလေး TV ရှာဖို့အတွက်ကလေးရဲ့ဝမ်းမစင် အဲ့ကနေပြီးတော့ဒီတီဗီပို့ရအောင်ရှာတဲ့နည်းကိုအကြာသေးပင်ကမှသူတို့ဟောထုတ်နိုင်ငံကြီးဖြစ်ပါတယ်အောင်မြင်ငယ်ကြီးဖြစ်ပါတယ်ကလေးတီဗီယောဂကုသရေးနဲ့ကလေးတီဗီယောဂရှာဖွေရေးမှာအများကြီးအထောက်အပံ့ပြုသွားတဲ့ဤပညာကိုရရှိနေပြီဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးနောက်ရောအထူးသဖြင့်ဒီဆင်းရဲတဲ့နိုင်ငံတွေမှာအကြီးပါတဲ့သင်ကန်းစာတွေရှိခဲ့သေးလားဆရာကြီ
း။ဟုတ်ကဲ့။ဇမ်ဘီယာနဲ့ဇင်ဘာဘွေပေါ့။အဲ့နိုင်ငံတွေမှာကျတော့သူတို့ရဲ့နမူနာကြတာလည်းတော်ကောင်းပါတယ်။အဲ့တော့ညာသောအဖြစ် TV စီမံချက်တွေမှာသိကောင်းတဲ့ဒီပစ္စည်းတွေ၊ဓာတ်ခွဲကိရိယာတွေ၊နောက်ဓမ္မဆက်အကောင်းစားတွေဆိုတာကခရိုင်အဆင့်တို့၊မြို့နယ်အဆင့်တို့၊မြို့ကြီးအဆင့်တို့၊ဆေးရုံအဆင့်တို့မှာရှိတယ်။အဲ့တော့ဒီဟာတွေမျိုးသူကဂိုချွတ်ကံမှုများတယ်လို့သူတို့ကပြောကြတာပေါ့လေအဲ့လိုဟာမျိုးဂိုချွတ်ကံမှုကိုချော့နေနေတာချော့ပြီးတော့ကြေးရွာတွေတော့ RC တွေပြည်ထောင်စုအထာနာခွဲအဆင့်အထီအောင်ကိုပဲပေးထားပြီးတော့ရုံရုံကြီးနဲ့တော့ကျမိုင်ဝန်ထမ်းတွေကိုလေ့ကျင့်ပေးတယ်တခွဲကပညာရှင်တွေလေ့ကျင့်ပေးတယ်အဲ့ဒီအောင်ရောင်းလွတ်တယ်ကျောင်းဝန်ရှိမှမဟုတ်ဘူးဒီပညာတွေလက်စစ်မီးတွေရနိုင်မှာမဟုတ်ဘူးအဲ့လိုနေရာတွေကိုလည်းမရရဆိုလာနဲ့လက်စစ်မီးသုံးရအဲ့ဒီဓာတ်မှန်ရိုက်မယ် portable ဓာတ်မှန်ရိုက်မယ်ရိုက်ပြီးတော့အဲ့ဓာတ်မှန်မဖတ်တတ်ရင်အဲ့ technician ကတခွဲပညာရှင်ကအီးမေးလ်နဲ့လျှောက်အင်တာနက်ကနေဆရာဝန်ကြီးကိုမြို့ကိုလှမ်းပို့လို့ရတယ်ပို့ပြီးတော့ဖတ်ခိုင်းလို့ရတယ်ဖတ်ခိုင်းပြီးတော့ဒါ TV လားဟုတ်လားမဟုတ်ဘူး concert လုပ်လို့ရတယ်အကြံဉာဏ်တောင်းလို့ရတယ်အဲ့ဒါဆိုဟိုကဟုတ်တယ်တမန်နဲ့ဆိုရင်တော့တိုင်ပင်ပြီးတော့ယောဂဖြစ်တော့ဆုံးဖြတ်နိုင်တယ်အဲ့ဒါမျိုးကိုသူတို့ကတော့ယောဂရှာဖွေနီးလန်းတွေကိုဘိုလ်ချုပ်ကံမှုလျှော့ပြီးကျေးလက်ကျမ်းမာရေးအဆင့်တရောင်းလောက်ကံကွယ်ပေးခဲ့လို့အောင်မြင်တယ်လို့အဲ့ဒီဇမ်ဘီယာနဲ့ဇင်ဘာဘွေနိုင်ငံတို့ကတင်ပြသွားတာရှိပါလိမ့်ခင်ဗျ
ဟုတ်ကဲ့ဆရာနောက်ရောဒီအောင်မြင်ခဲ့တဲ့ရလထူကြတာတွေ့တာဒီလားဆရာကြီ
းဟုတ်ကဲ့နောက်တစ်ခါသူတို့နိုင်ငံမှာဟိုဆေးရင်ပါမှုရှာဖွေမှုတောမှာပဲ Life and Passion ဆိုတဲ့ TV စတာအစ်မြင့်နေသေးပါအဲ့ဆေးရင်ပါမှုရှာဖွေခြင်းကိုတောင်းမှာအဲ့တောမှာပဲနေမှာပဲမရအောင်လုပ်ပေးနိုင်ပြီပို့မြို့ထီအောင်ပို့နေစရာဟို culture လို့ဆရာမလို့တော့ပဲနဲ့အဲ့ဒီပညာတွေလည်းသူတို့ကောင်းတာကိုတွေ့ရပါတယ်အဲ့တော့ဒါတွေကိုကျွန်တော်တို့ကနမူနာတွေပြောသွားခြင်းဖြစ်ပါတယ်အစည်းအဝေးမှာအဲ့တော့ဘာတွေအရှင်ညစ်မြေဆောင်ရွက်ကြမလဲအရှင်ညစ်မြေဆောင်ရွက်လို့ရှိရင်20 30NTV 2030ပြည့်မိမယ်လို့ယုံကြည်တယ်။ဘာတွေလုပ်တတ်မလဲ။အဲ့တော့လုံးဝဘာတွေလုပ်တတ်မလဲဆိုတာကိုတစ်ချက်ချင်းကျွန်တော်တို့ပြန်ပြီးတော့ Goa Declaration လို့ခေါ်ပါတယ်။ Goa ကြီးညာချက်ဆိုတော့ထုတ်ပြန်လိုက်ပါတယ်။အဲ့ကြီးညာချက်မှာဒီကျွန်တော်တို့ brainstorm လုပ်ပြီးတော့ပေါ့လေတက်ရောက်လာတဲ့လူတွေလုပ်ပြီးတော့ဖော်ပြထားတဲ့အချက်လေးတွေရှိပါတယ
်။ဟုတ်ကဲ့ဆရာကြီးဒီအထက်ကနေအရေးပါတဲ့အချက်တွေကိုပြောပြပေးလို့ရမလားဆရာကြီ
း။ဟုတ်ကဲ့ပါ။အဲ့တော့ဟုတ်တယ်ငါတို့လုပ်နိုင်တယ်ငါတို့20 30မှာပြည့်ပြီးအောင်လုပ်နိုင်မယ်။ဘာတွေလုပ်တတ်မလဲဆိုတာကိုတို့အချက်ချင်းပြောသွားတဲ့ချိန်မှာဒီပညာသစ်အသုံးပြုနိုင်မှုကြေကြေပြန့်ပြန့်ချက်ထွင်ရမယ်နော်အခုကျွန်တော်ပြောခဲ့တဲ့ဒီပညာသစ်တွေကခက်မီဒီပညာတွေဖြစ်ပါတယ်ငွေကြေးကိုညှောက်မှုလည်းများပါတယ်အားတွေသုံးပြုနိုင်မှုတွင်းတွင်းကြဲကြဲကြေကြေပြန့်ပြန့်ချက်ထွင်နိုင်တဲ့အတွက်ကိုလည်းလုပ်ကြမယ်အဲ့လိုလှုပ်ရှင်အားဖြင့်အရှင်းမြင့်ဆောင်ရမယ်နောက်တစ်ခါ WHO ကထောက်ခံထားပြီးသားဖြစ်တဲ့ TV ရှိမရှိစစ်ဆေးရေးနဲ့တခွဲကန်းဒီပညာတွေကိုပြည်သူလူထုကိုအိမ်မောဝအထီအောင်ရောက်အောင်လုပ်ပေးရမယ်အားတွေကိုလုပ်ပို့ဦးစားပေးဆောင်ရွက်ပြန်နောက်တစ်ခါ TV နဲ့ပတ်သက်တဲ့အများပြည်သူလူထုနဲ့ထိရောက်စွာတွေ့တိဆက်ဆံနိုင်ရဟာအစ်င်တိုင်းမှာအရေးကြီးတယ်အဲ့တော့မိဝန်ဆောင်မှုပေးနေတဲ့ TV ဒူနာတွေအတွက်အတန်ကို TV project manager တွေ PTV နဲ့ပတ်သက်တဲ့လုပ်နေတဲ့တွေကအတန်ကိုပြန်နားထောင်ပေးရမယ်ဘာတွေပြောလဲဆိုတော့ feedback ကိုယူရမယ
်ဟုတ်ကဲ့ဆရာနောက်ရောဒီအရေးကြီးတဲ့လှုပ်ဆရာတွေရှိသေးလားဆရာကြီ
းနောက်တစ်ခါအမှုကြီးမှန်မြောင်းကိုပဲအားထားပြီးတော့ဒုက္ခရှာဖွေနေတဲ့လုံးဝအားကိုးပြီးတော့ရှေ့တန်းတင်နေတုံးဆွနေရနေ WHO ကိုထောက်ခံထားတဲ့molecular နည်းပညာကိုအစားထုတ်ပြီးဆောင်ရွက်ကြမယ်နောက်တစ်ခုကကလေးများဟာ TV ရှိမရှိစစ်ဆေးရမှာတလိပ်ပေါ်တယ်မှာအားထားမနေတော့ဘဲနဲ့အခြားသောနမူနာပစ္စည်းတွေအဝမ်းစစ်ဆေးတာမျိုးတွေကိုလည်းပုံမချက်တင်တုံ့နေအောင်စူးစမ်းရမယ်နောက်က TV သံချက်ဟာအခြားသောကျန်းမာရေးစီမံချက်တွေနဲ့တိုးချက်ချိတ်ဆက်ဆောင်ရွက်ရမယ် HIV AIDS ကုသရေးစီမံချက်တွေနောက်တစ်ခါအသက်ရောင်သူဟာစီပိုကုသနေတဲ့ foundation တွေနော်မွေးရေးဆေးဝါးအနေနဲ့ရှော့ရှာမှု harm reduction လုပ်နေတဲ့အဖွဲ့တွေနော်အာရတလုပ်ငန်းဖွံ့ဖြိုးအောင်လုပ်နေတဲ့လုပ်ငန်းတွေနော်ဆေးလေးနဲ့ဆေးရုပ်ကြည့်တဲ့ပစ္စည်းသုံးစွမှုထိန်းချုပ်ရေးလုပ်ငန်းတွေနဲ့ချိတ်ဆက်ပြီးဆောင်ရွက်ဖို့အရှိန်မြင့်ဆောင်မှာဖြစ်ပါလေ
ဟုတ်ကဲ့ဆရာဒီနေရာမှာမြန်မာလူပေါ့နော် TV ဝန်ထုတ်ဖို့ကိုဖြစ်နေတဲ့နိုင်ငံတွေအတွက်စီးသန့်ချမှတ်ပေးတာရောရှိသေးလားဆရာ
ဟုတ်ကဲ့ TV ဝန်ထုတ်ဖို့ဖြစ်နေတဲ့နိုင်ငံများမှာဒုက္ခလက္ခဏာမပြတော့တဲ့လူတိုင်း TV ရှိမှရှိသိစေရပါမယ်ဘလို့ဘုဖြစ်တဲ့နိုင်ငံတွေမှာကျွန်တော်တို့ပါတယ်အဲ့ဒါကျွန်တော်တို့လူလူတိုင်းတို့ကသူတို့ကသိစေဖို့ဆိုပြီးတော့သူတို့ကနေတော့ဒုက္ခရှာဖွေဖို့လို့နေသွားမှုပေါ့နော် same day test and treat ပေါ့နော်တစ်နေ့တည်းမှာကုသလို့ရှာဖွေဖို့လို့တွေ့ပြီဆိုတော့တစ်ချက်ချင်းအဲ့ဒီလူနာကိုသိပေးနိုင်အောင်ကြိုးစားရမယ်နော်အဲ့လိုပေးတာကလည်းစိတ်ချမ်းသာမရွေးနော်သူကလူချမ်းသာမလို့သူကတော့ဂုံကြီးလို့လူကြီးတူကောင်းမလို့ဒါပေမဲ့မင်းကတော့နေဖို့ဆောင်မျိုးမဟုတ်ဘူးအကုန်လုံး ဓာတ်နှုတ်ကြီးများဖြစ်နေရမယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
တီဗီယောဂအဆုံးသတ်နိုင်ရေနောက်ထပ်နိုင်ငံတကာသင်ခန်းစာတွေနဲ့လမ်းညွှန်ချက်တွေကိုပြောပြခဲ့တာပါအခုတော့တိုင်းရင်းသတင်းလွှာအစီအစဉ်မှာဒီဒီဘက်မှာတော့တရုတ်နိုင်ငံစီမံကိန်းတွေရှိတဲ့ကြောက်ဖြူမြို့ကိုအေအာရခတ်တက်တော်ကပိတ်ဆို့ထိုးစစ်ဆင်လာတာနောက် KIU ကချင်ဌာနချုပ်နာကစစ်ဆောင်စခန်းမှာတော့မိန်းကလေးငယ်၃ယောက်ပြန်ပေးဆွဲအသက်ခံခဲ့ရတာနောက်ချင်းကောင်စီနှစ်ဖွဲ့ပူးပေါင်းမှုသဘောတူလိုက်တာပါဝင်တိုင်းရင်းသတင်းတွေကိုပြောထားပါတယ်ဒီစီစဉ်ကတော့ FVR လို့တကောက်ခေါ်တဲ့နေဆက်ဒေတာတိုင်းရင်းသတင်းတော့ဝန်ထမ်းတော်ဖွဲ့ကတင်ဆက်ပေးထားတာကိုတဝါကြီးဆန္ဒစင်ကြည့်ရှုကြပါဦးခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါ။ကျွန်မအမိပါနေဆက်ဒေသတိုင်းရင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာရိကတော့တရုတ်စီမံကိန်းတွေရှိတဲ့ကြောက်ဖြူမြို့ကိုအေအေကပိတ်ဆို့ထားပြီးထိုးစစ်ဆင်လာတာကြောင့်မြေပြင်မှာတိုက်ပွဲတွေပြင်းထန်နေပါတယ်။ KAO ဌာနချုပ်လိုင်စာမြို့နာကဂျီယန်စစ်ဆောင်စခန်းမှာမိန်းကလေးငယ်၃ယောက်ပြန်ပြီးဆွဲခံရပြီးအသက်ခံလိုက်ရပါတယ်။သတင်းလွှာတွေထဲမှာတော့ချင်းမျိုးသားကောင်စီအဖြစ်ပူပေါင်းဖို့ချင်းလန်းကောင်စီနဲ့ဂျာကလာချင်းမျိုးသားအတိုင်ပင်ခံကောင်စီတို့သဘောတူလိုက်တဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟော်မှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်ကြောက်ဖြူမြို့ကိုအရခတ်တတော်အေအေကဝိုင်းပတ်ပိတ်ဆို့ထားပြီးထိုးစစ်ဆင်တာကြောင့်မြေပြင်မှာတိုက်ပွဲတွေပြင်းထန်နေတယ်လို့ဒေသခံတွေကပြောပါရယ်။ကြောက်ဖြူမြို့နယ်စတိန်စေမော်ရှောက်ချောင်းနဲ့ဥကင်းစတဲ့ရွာတွေအနီးကနေရာလေးခုမှာစစ်ကောင်စီတပ်နဲ့အေအေတို့အကြားဖေဖော်ဝါရီ26ရက်နေ့အထိတိုက်ပွဲတွေပြင်းထန်နေတယ်လို့ဆိုပါရယ်။တိုက်ပွဲထဲစစ်တပ်ဘက်ကအထိနာခဲ့လို့ကြောက်ဖြူမြို့နယ်ထဲကအကြီးဆုံးတပ်စခန်းဖြစ်တဲ့ဒညဝတီရေတပ်စခန်းဌာနချုပ်အထိတက်ဆုပ်သွားတယ်လို့ဒေသခံတွေကပြောပါရယ်တရုတ်စီမံကိန်းတွေရှိတဲ့ကြောက်ဖြူမြို့မှာမြို့တင်းတိုက်ပွဲစတင်နေပြီလို့ဆိုကြပါတယ
်ကချင်လွတ်လပ်ရေးဖွဲ့ KIO ဌာနချုပ်လိုင်စာမြို့အနီးဂျီယန်စစ်ဆောင်စခန်းကမိန်းကလေးငယ်၃ယောက်ပြန်ပြေးဆွဲခံရပြီးအသက်ခံလိုက်ရတဲ့ဖြစ်စဉ်ကြောင့်စစ်ဆောင်တွေအထိတ်တလန့်ဖြစ်ကုန်ကြပါတယ်ဒီလိုတက်ဖြတ်လိုက်တဲ့ဖြစ်စဉ်ကိုထိရောက်စွာစစ်ဆေးအရေးယူပေးနိုင်ဖို့စစ်ဆောင်တွေကလူလာတယ်လို့ဆိုပါတယ်ဂျီယန်စစ်ဆောင်စခန်းက၁နှစ်ကျော်အရွယ်မိန်းကလေးငယ်၃ယောက်ဟာဖေဖော်ဝါရီ၂၂ရက်နေ့ကပြန်ပြေးဆွဲခံရပြီးနောက်၃ရက်အကြာမှာတရခံကိုဖမ်းဆီးရမိခဲ့ပြီးကလေးငယ်၃ယောက်ရဲ့ရုပ်အလောင်းတွေပြန်တွေ့ခဲ့ကြတာပါ KIO ထိချုပ်နေမိတဲ့တခါမှမကြုံဖြစ်တဲ့ဖြစ်စဉ်ကြောင့် KIO အနေနဲ့အမှုကိုထိရောက်စွာဖော်ထုတ်အရေးယူပေးဖို့မိသားစုဝင်တွေနဲ့အတူစစ်ရှောင်တွေကတောင်းဆိုထားပါတယ်
ကိုလာတာမက်ကရဲ့မြန်မာနိုင်ငံအထူးကိုယ်စားလှယ်ဟာရိုဟင်ဂျာအရေးကိုဖြည့်ရှင်းဖို့တက်ဆိုင်သူ stakeholder အားလုံးနဲ့စကားပြောဆိုနေတယ်လို့ဖေဖော်ဝါရီ23ရက်နေ့ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Mrs. Julie Bishop ဟာရိုဟင်ဂျာတွေနဲ့တွေ့ဆုံဖို့ Bangladesh နိုင်ငံကိုရောက်ရှိနေပြီးရိုဟင်ဂျာအရေးနဲ့ပတ်သက်လို့အာရခတ်တပ်တော် AA နဲ့ဆက်တွယ်ပြောဆိုမှုရှိမရှိမေးမြန်းမှုအပေါ်တက်ဆိုင်သူအားလုံးနဲ့စကားပြောဆိုနေတယ်လို့ဖြေကြားခဲ့ပါတယ်ရိုဟင်ဂျာအရေးနဲ့လက်ရှိမြန်မာအရေးတို့ဟာရှုပ်ထွေးနေပြီးကာလကြာရှည်ဖြစ်ပွားနေတဲ့အကျတဲတွေဖြစ်ကြောင်းလဲဂျူလီဘစ်ရှော့ကသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်
ကျပ်ပြမြောက်ပိုင်းနောင်ချူမြို့နယ်တောင်ခမ်းအုပ်စုမှာဖြစ်နေတဲ့စစ်တပ်နဲ့တအောင်းတပ် TNLA တို့ကြားတိုက်ပွဲတွေစစ်တပ်ဘက်ကစိတ်ငွေ့ုံတိုက်ခိုက်နေတယ်လို့ TNLA ကပြောပါတယ်ဖေဖော်ဝါရီ20ရက်နေ့ကနေ26ရက်နေ့အထိနောင်ချူမြို့နယ်တောင်ခမ်းအုပ်စုတွေကတောင်ရှီနဲ့မန်မော်ရွာကြားမှာရှိတဲ့စစ်ကောင်စီတပ်ရဲ့354အမြောက်တပ်ရင်းမှာနှစ်ဖက်ကြားတိုက်ပွဲပြင်းထန်လာပြီးစစ်တပ်ကစိတ်ငွေ့ုံတွေတုံးနေတာလို့ TNLA ကထုတ်ပြန်ထားပါတယ်အစိတ်ငွေ့ုံတွေကြောင့် TNLA တပ်ဖွဲ့ဝင်တွေမူဝီအော်အနာအောက်ဆီဂျင်ကြတာတွေခံစားရတာကြောင့်စီးကိုသားမှုတွေခံယူနေရတယ်လို့ထုတ်ပြန်ထားပါတယ်တစ်တုံရနှစ်ခွန်စစ်စင်ရေးတစ်နှစ်ကျော်ကာလအတွင်းစစ်ကောင်စီကအခုတစ်ကြိမ်အပါအဝင်အစိတ်ငွေ့ဘုံကို၃ကြိမ်ထုတ်သုံးခဲ့ပြီးနန့်ခမ်းမြို့စခန်းတစ်ကုန်းတိုက်ပွဲတွေကတစ်ကြိမ်နဲ့လာရှုမြို့အရှိဘက်မိုင်းကျက်အုပ်စုသိမ်းတိုက်ပွဲတွေကတစ်ကြိမ်ဖြစ်တယ်လို့ PNL ကထုတ်ပြန်ထားပါတယ်
Mumbi Bang Mionega Mita Usimu Abawin Longan Shin Choyago Biduka Gwe Tapwe BDFC Ngwe Jine Yekari Top Ban Binide Sure Suswe Chane Sikon Siga Layao Pansi Dware Lu Yetapwe Ne Nisa De Duriga Biobare Bang Mione Mita Usimu Umya Gogo Bang Mione Tretwe Ocho Ye Usi Tanaga Du Usimu Ujo Miolai Dorwin Bora Sang Ban Shin Gozani Longan Shin Ne Pite Go Munge Gozo Wimien တော့ကြော့ကြော့ဆန်တို့ကိုဖိဖွဲလာ24ရက်နေ့မှာဖန်းစီသွားတာဖြစ်ပါတယ်ဒီဖန်းစီမှုဟာဖိဖွဲလာ24ရက်နေ့ကအုတ်တန်တရားတွင်ရွာနေပြင်ပကျူရှင်ဆရာဦးရဲထွန်းနိုင်ဖန်းစီခံရပြီးနောက်ဆက်တွဲကွင်းဆက်ဖန်းစီမှုဖြစ်တယ်လို့ဒီနေ့ဒီချိန်ထိပဲမှာဖန်းစီထားတယ်ဆိုတာလည်းမသိရသေးတာကြောင့်သူတို့ရဲ့အသက်အန္တရာယ်အတွက်မိသားစုဝင်တွေကစိုးရိမ်နေကြပါတယ်
ချင်းကကွေတပ်ဖွဲ့စီတဲ့မင်းတပ်ထိန်ချုပ်နေမိတဲ့မှာဒီထိန်ကြတဲ့ပြည်သူတွေအနေနဲ့မလ၅ရက်နေ့နောက်ဆုံးထားပြီးလက်နက်အနှံကြဖို့စီတဲ့မင်းတပ်ကအသိပေးထုတ်ပြန်ထားပါတယ်စီတဲ့မင်းတပ်အနေနဲ့မင်းတပ်မျိုးထိန်ချုပ်နေမိတဲ့မှာလက်နက်ခဲယမ်းထိန်ချုပ်နိုင်ရေးပြည်သူလူထုကိုလက်နက်ခဲယမ်းနဲ့ဖောက်ခွဲရေးအန္တရာယ်ကနေကာကွယ်နိုင်ရေးအတွက်အလေးထားဆောင်ရွက်နေတယ်လို့ ဆိုပါတယ
်အခုတော့သတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါချင်းတော်လိုင်းရင်အားစုနှစ်ဖွဲ့ဖြစ်တဲ့ချင်းလန်းကောင်စီ CC နဲ့ဂျာကလာချင်းအမျိုးသားအတိုင်ပင်ခံကောင်စီ ICNCC တို့ကချင်းအမျိုးသားကောင်စီဆိုတဲ့နာမည်နဲ့ကောင်စီတစ်တရက်ကိုပူးပေါင်းဖွဲ့စည်းဖို့သဘောတူလိုက်ကြပါတယ်ဒီကြောင်းကိုတော့ကိုရောဘက်ကစူးစီးထားပါတယ်
။ချင်းတော်လိုင်းအားစုနှစ်ဖွဲ့ကမီဇိုရမ်ပြည်နယ်အိုင်ဇောမြို့မှာပြည်နယ်ဝင်ကြီးချုပ်ပူလလ်ဒူအမဦးဆောင်တဲ့ငင်းချင်းအကျိုးဆောင်အဖွဲ့ရဲ့ဦးဆောင်မှုနဲ့တွေ့ဆုံဆွေးနွေးပြီးနောက်ဒီသဘောတူညီချက်ထွက်ပေါ်လာတာဖြစ်ပါတယ်။ချင်းပြည်သူတွေအတွက်ကောင်စီနှစ်ရက်ရှိနေတာကမဖြစ်သင့်ကြောင်းလက်ခံယုံကြည်ကြပြီးကောင်စီတစ်တရက်ပေါင်းစည်းဖို့သဘောတူခဲ့ကြတာပါ။ကောင်စီနာမည်ကိုချင်းမျိုးသားကောင်စီလို့ခေါ်ဖို့သဘောတူညီခဲ့ကြတယ်လို့ဖေဖော်ဝါရီလ26ရက်နေ့မှာပူးတွဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။ချင်းမျိုးသားကောင်စီအမြန်ဆုံးပေါ်ပေါက်လာရေးအတွက်ချင်းမျိုးသားဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းရေးဆွဲရေးအဖွဲ့ကလည်းဖွဲ့စည်းဖို့သဘောတူခဲ့ကြတယ်လို့ချင်းလန်းကောင်စီဒုတိယဥက္ကဋ္ဌတက်ဇလိုင်းမင်းညိုကပြောပါတယ်
။ကျွန်တော်တို့မလေးရှိကင်ဆွဲနေတဲ့ constitution နဲ့ charter draft တွေကိုယူလာပြီးတော့မှ compile ပြန်လုပ်ရမှာပေါ့။လုပ်ပြီးတော့မှဒီမှာသဘောထားတွေစုစည်းပြီးတော့မှအတူတကွပြန်လဲပေါင်းစည်းနိုင်ဖို့ဒီ constitution နဲ့တစ်ဆင့်စုစုစည်းစည်းညီညွတ်ညွတ်နဲ့လက်တွဲနိုင်ဖို့တော့ကို drafting committee ဖွဲ့မယ်ဆိုတာကိုသဘောတူခဲ့ကြပါတယ်။ဒါတော့အမြန်ဆုံးဖြစ်မြောက်ဖို့လည်းကျွန်တော်တို့စူးစမ်းရမှာဖြစ်တယ်ပေါ့
။ဒါရီပြီးရင်တော့ချင်းလန်းကောင်စီနဲ့ဂျာကာလာချင်းမျိုးသားတိုင်ပင်ခံကောင်စီတို့ကိုဖျက်သိမ်းပြီးတခုရီတော့ကောင်စီအောက်မှာတစုတစည်းတည်းရည်တည်သွားကြမယ်လို့ဆိုပါတယ်။ဒါဟာအနာဂတ်ချင်းပြည်ချင်းလန်းတည်ဆောက်တဲ့နေရာမှာများစွာအကျိုးရှိလာလိမ့်မယ်လို့ဆလိုင်းမင်းညူကဆက်ပြောပါတယ်
။မဖြစ်မနေဒီချင်းမျိုးသားတွေစုစည်းညို့ဖို့လိုအပ်တယ်။စုစည်းညို့မှသာလင်းကျွန်တော်တို့ရဲ့ဒီချင်းပြည်ချင်းလန်းမျိုးသားချင်းမျိုးသားတည်ဆောက်ရေးချင်းပြည်တည်ဆောက်ရေးမှာအားကောင်းမောင်းတန်နဲ့ကျွန်တော်တို့လိုလားတဲ့ကိုပိုင်ပြဋ္ဌာန်းခွင့်ကိုပိုင်ဥစ္စာခွင့်တွေကိုကောင်းမွန်စွာကျွန်တော်ဖော်ဆောင်နိုင်မှာဖြစ်တဲ့အတွက်အခုလိုစုစုလိုက်ချက်ကျွန်တော်တို့လိုလားတဲ့ပန်းနိုင်ဟာတိတ်မွေးသေးခင်မှာကျွန်တော်တို့ရောက်ရှိလိမ့်မယ်လို့ကျွန်တော်မျှော်မှန်းတယ်
။ချင်းတော်လိုင်းအားစုနှစ်ခုကြားသဘောတူညီချက်ထွက်ပေါ်လာတဲ့ကိစ္စနဲ့ပတ်သက်ပြီးချင်းနိုင်ငံရေးလှိလာသုံးသပ်သူတယောက်ဖြစ်တဲ့ India Forum မြန်မာတီထောင်သူ Slide တော်ခါကတော့အခုလိုသုံးသပ်ပါတယ်
အဓိကတော့ဒီသဘောတူညီချက်ထွက်လာတဲ့ဆွေးနွေးမှုနောက်ကွယ်ကဘာတွေရှိတယ်လဲဆိုတဲ့ဟာကအဓိကပေါ်ကြတယ်။ခေါင်းဆောင်တွေကငါတို့မရှိလုံးလို့မရတော့ရှိလုံးမယ်ဆိုတဲ့ဒီအမှန်တကယ်ချင်းလူမျိုးအတွက်အပြောင်းလဲရေးလိုလားချက်နဲ့ဒီထွက်လာတဲ့စာဆိုရင်တော့ဒါရလကောင်းထွက်မယ်လို့ကျွန်တော်မြင်တယ်။မဟုတ်ဘဲနဲ့ဒါမီဆိုရန်ပြည်နယ်ဝန်ကြီးချုပ်ရဲ့ဖိအားဟာမျိုးကိုမလွန်ဆန်နိုင်ပေနဲ့အလွေကူဆုံးဖြစ်တဲ့ဒီအပြုတ်သဘောဆောင်တဲ့သဘောတူညီချက်လောက်ပဲဖြစ်တယ်ဆိုရင်တော့ဒါကဟိုချင်းအကြီးအဖြစ်အမှန်တကယ်ရလကောင်းထွက်လာဖို့အတွက်ဟိုမတိချဘူးလို့တော့ကျွန်တော်မြင်တယ
်မြန်မာနေဦးတော်လှန်ရေးမှာကုခန်တော်လှန်စစ်အားကောင်းခဲ့တဲ့ချင်းပြည်မှာနိုင်ငံရေးသဘောထားကွဲလွဲမှုတွေကြောင့်ချင်းမျိုးသားတပ်ဦးစင်တဲ့ဦးဆောင်တဲ့ချင်းပြည်ကောင်စီနဲ့ချင်းငင်တော်အဖွဲ့ဝင်တွေပါဝင်တဲ့ဂျာကာလာချင်းမျိုးသားတိုင်ပင်ခံကောင်စီဆိုပြီးနှစ်ချမ်းကွဲခဲ့တာဖြစ်ပါတယ်ဒီလိုနှစ်ချမ်းကွဲခဲ့တာကြောင့်အချင်းချင်းကြားစစ်ရေးမှပါဝတ်တိုင်မှုတွေရှိနေတယ်လို့ချင်းပြည်ရဲ့တော်လှန်ရေးမှလည်းအဟန့်တားဖြစ်စေခဲ့တယ်လို့ထောက်ပြမှုတွေရှိနေပါတယ်ခင်ဗျာ
ဖ
ပါထူး တင်နန်းကျောင်းမှာ စစ်ကောင်စီ တပ်ဖွဲ့ဝင် အချင်းချင်းကြား ပြစ်ခတ်မှုဖြစ်ပြီးတော့ 2 ယောက် သေဆုံးသွားခဲ့တဲ့ အကြောင်းကိုတော့ ကျွန်မ အမိကတင်ဆက်ထားပါတယ် ရှမ်းပြည်တောင်ပိုင်း ရက်ဆောက်မြို့နယ် ပါထူးမြို့မှာ ရှိတဲ့ လေးကျင်ကြီး တင်နန်းကျောင်းမှာ စစ်ကောင်စီ တပ်ဖွဲ့ဝင် အချင်းချင်းအကြား ပြစ်ခတ်မှုဖြစ်ပြီးတော့ 2 ယောက် သေဆုံးသွားခဲ့တယ်လို့ တပ်တွင်းစေယုံဝန်ထမ်းတွေက ပြောပါတယ် ဒါနဲ့ပတ်သက်ပြီးတော့ စီရီယန် ဘူကြီးစင်ရော်က
တတားတဲ့စုဆောင်မှုကြောင့်တော့မဖြစ်လောက်ဘူးဗျ သူတို့ ခိတ်တစ်ခုခုပေါ့နော်သူတို့ဒီအဲ့ဒီတောင်ကြီးဘာထူးတက်နေမှာရှိတယ်သူတို့ဂိတ်တစ်ခုခုမှာသူတို့စုပေါင်းဆက်ပေါင်းနေရင်းနဲ့ဒီလိုမျိုးတက်ချင်းမတူရင်ပို့ပြီးတော့ဒီလက်မောင်းပတ်သိချင်းမတူရင်အရက်တောက်တဲ့နေရာတို့ကျွန်တော်တို့ဂိတ်ကြီးကောက်တဲ့နေရာတို့ပေါ့နော်အဲ့လိုမျိုးအဝေမတဲတာကနေစကားများနိုင်ကြီးရှိတယ်ဗျဖေဖော်ဝါရီလ20ရက်နေ့မှာအချင်းချင်းပြစ်ခတ်မှုဖြစ်ပြီးတဲ့နောက
တန်ရပြင်းထန်ပြီးနှစ်ယောက်လုံးတေဆုံသွားတာလို့ဆိုပါရယ်တေဆုံသွားတဲ့သူနှစ်ယောက်ဟာတောင်ကြီးမြို့အခြေဆိုင်အမှတ်39အမြောက်တရင်အမတကတက်ကြကြီးအောင်မြင်တဲ့ဘာထူးလေးချင်းရဲ့အကြောင်းကတက်ကြကြီးမင်းစော်ဦးတို့ဖြစ်ပြီးဘာထူးတက်မှာအရာရှိတင်တန်းတက်နေကြတဲ့သူတွေဖြစ်တယ်လို့တက်တွင်တဲ့အရင်းမြစ်တွေကဆိုပါရယ် CDM ပူကြီးစင်ရောဆက်ပြောတာကတော့
အချင်းချင်းဖြစ်ပြီဆိုရင်ဖုံးဖိတယ်ဖုံးဖိတယ်ပေါ့နော်ဖုံးကိုလုံးဝကိုဖုံးဖိတယ်အဲတရင်ကိုအပြောက်ကိုပဲလှုပ်ထားတာတက်ပြင်းကိုမပြောနဲ့ကျွန်တော်တို့အောက်ခြေပေါ့နော်အောက်ခြေရဲပေါ့တောင်မှပဲပေးမကြည့်တော့ဘူးပေါ့န
ော်အရင်အာနာမသိန်းခင်မှာဆိုရင်လက်ယုံတနယ်တိုက်ခိုက်ရေးတက်တွေကို6လရှေ့တန်းထွက်ခိုင်းပြီးဂျန်နဲ့6လကတော့နောက်တန်းမှာအနားယူခွင့်ပေးထားတယ်လို့ဆိုပါတယ်အခုလက်ရှိမှာတော့လက်ယုံတက်တွေကိုအနာမပေးတာကြောင့်စိတ်ဖြစ်စည်းမှုတွေဖြစ်ပြီးမကြခဏတက်ပြေးမှုတက်တွင်ပြစ်ခတ်မှုတက်တွင်လှုပ်ကြံမှုတွေဖြစ်လာနေတယ်လို့တက်တွင်သတင်းအရင်းမြစ်တွေနဲ့ CDM စစ်မှုထမ်းတွေကဆိုကြပါတယ်အခုဆက်ပြီးတော့သတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
တရုတ်စီမံကိန်းတွေရှိတဲ့ကြောက်ဖြူမြို့ကိုအေအေကဝိုင်းပတ်ပစ်ဆို့ထားပြီးထုတ်ဆစ်စင်လာတာကြောင့်မြေပြင်မှာတိုက်ပွဲတွေပြင်းထန်နေပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်ဇာမြို့နားရှိဂျင်ရန်စစ်ဆောင်စခန်းကမင်းကလေးငယ်3ယောက်ပြန်ပေးဆွဲခံရပြီးအသက်ခံလိုက်ရပါတယ်။
ရရှိတွေခုနားဆင်နေကြတာကတော့နယ်ဆက်ဒေတာကတိုင်းသာသတင်းတော့တွေကနဲ့အပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအမီပါ
တရုတ်စီမံကိန်းရှိတဲ့ကြောက်ဖြူမြို့ကိုအေအေချိုးစစ်ဆင်လာတာအပါဝင်တိုင်းသတင်းလာပါအခုတော့ VO ရဲ့ချက်သားရင်းညအစီအစဉ်နဲ့ဆုံးမသက်ခင်သတင်းချင်းချုပ်ကိုစုံမှုချော်ပြောပြပေးပါအောင်ခင်ဗျာ
အမေရိကန်ပြည်ထောင်စုအစိုးရဌာနတွေမှာဝန်ထမ်းတွေကိုနောက်ထပ်တိတိတသား short ချဖို့သမ္မတဒေါ်နယ်ထရန့်က Federal Agency တွေကိုဗုဒ္ဓဟူးနေ့တော့အမိန်ပေးခဲ့ပါတယ် Federal အစိုးရဝန်ထမ်းတွေတိတိတသား short ချမယ်အစီအစဉ်ကို March 13ရက်နေ့နောက်ဆုံးထားတင်ပြဖို့ Trump ဆိုရကအစိုးရဌာနတွေကိုညွှန်ကြားစာပေးပို့ခဲ့ပါတယ်လောလောဆယ်အချိန်အထိအလုပ်ပြုတ်ခံရသူတွေကလုံသက်တစ်နှစ်အောက်အစမ်းကန့်ကာလဝန်ထမ်းတွေဖြစ်ပါတယ်အခုတစ်ခေါက်မှာတော့လုံသက်ရင်ဝန်ထမ်းတွေပါပါဝင်ပြီးအများပြားကို short ချဖို့စီစဉ်မှာဖြစ်ပါတယ်သမ္မတ Trump ဒုတိယအကြိမ်သမရတာဝန်ယူပြီးချိန်ကစလို့ပြည်ထောင်စုဆွေဝန်တန်းနှစ်တသမ3တန်းတဲ့ကအလုတ်ပြုတ်ခံရသူဒါမှမဟုတ်ငွေချင်းမလုံးနဲ့အလုတ်ထွက်ခဲ့ရသူတသိန်းလောက်ရှိပါတယ်ယူကရိန်းကမြေရှားတပ်ထုတွေအမေရိကန်ကိုရယူခွင့်ပေးမဲ့သဘောတူညီချက်ကိုယူကရိန်းသမရနဲ့လက်မှတ်ထိုးဝယ်ရှိတယ်လို့သမရဒေါ်နယ်ထရန့်ကဗိုလ်ထုနေတော်ကပြောဆိုပါတယ်ရုရှားကိုတိုက်ခိုက်နေတဲ့ယူကရိန်းစစ်ပွဲအတွက်အမေရိကန်ကပေးထားတဲ့စည်းရေးအကူအညီတွေအတွေ့ယူကရိန်းဘက်ကကုန်ကျစရိတ်တွေပြန်ပေးတဲ့အနေနဲ့မြေရှားတပ်ထုတွေကိုရယူမှာဖြစ်တယ်လို့သမရထရန့်ကပြောကြားခဲ့ပါတယ်ဒေါ်ဆန်းစုကြည်မိသားစုအမွေဆိုင်အိတ်ဖြစ်တဲ့အိမ်ဖြစ်တဲ့ရန်ကုန်မြို့တက္ကသိုလ်ရိပ်သာလမ်းကနေအိမ်ကို28ဘီလီယံကျပ်ဈေးထပ်လျှော့ပြီးနောက်ထပ်တစ်ကြိမ်လင်းနက်တင်ဖို့အကူဖြစ်သူဦးအောင်ဆန်းဦးကစ조사နေပါတယ်။ဒေါ်လာ 1.5 ဘီလီယံတန်ဖိုးရှိတဲ့ digital ပိုင်ဆိုင်မှုတွေကိုမြောက်ကိုရီးယားကခိုးယူခဲ့တယ်လို့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကဆွဆွဲပါတယ်။ဒါဟာ online digital ငွေကြေးလိမ်လည်မှုတမိုင်းမှာပနမအများအဆုံးခိုးယူမှုဖြစ်ပါတယ်။
ကျေးဇူးပါကိုစမုတ်ကျော်ရေအခုလိုသတင်းချင်းချက်ပြီးမှာတော့ VO ရဲ့ချက်သားရင်းညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကမတ်ဆူမမစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Audrius Rigas နဲ့ Jumbe Hamza တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော် Women မှာ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များလည်းကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လွေရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းနဲ့အိပ်စက်အနားယူနိုင်ကြပါစေခင်ဗျာ။This program has